Welcome to the Voice of America in Burmese.
ဘီအမ်ပေါင်းကေဝရညတညဖြစ်ပါစေခင်ဗျာမီဒောင်စုဝါရှင်တန်ဒီစီမြို့တော် VOA American အသံကနေ2022ခုနှစ် February 19ရက်စနေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိ9မီတာ1925 30နှစ်နဲ့ line length 190အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းတိုက်ရိုက်အသံလွှင့်နေပါပြီခင်ဗျာဒီညတော့အစီအစဉ်တော့ကျွန်တော်ရန်တိုင်းမှာစနေညပိုင်းထိတ်တန့်ရောက်သတင်းတွေမှာတော့ရုရှားသမ္မတဗလာဒီမီယာပူတင်ဟာယူကရိန်းကိုကျူးကျော်တိုက်ခိုက်ဖို့စိတ်ပိုင်းဖြတ်ထားပြီလို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကမနေ့နေ့လယ်ပိုင်းကပြောလိုက်ပါတယ်မနေ့က February 19ရက်နေ့မှာရဲတပ်ဖွဲ့ကတနက်နဲ့ပြစ်လို့မြန်မာနေဦးတော်လိုင်းရဲ့အတွက်ပထမဆုံးအသက်ဆုံးရှုံးသွားတဲ့မတ်များတွတ်တွတ်ခိုင်ကွယ်လွန်ခြင်းတစ်နှစ်ပြည့်အထိမ်းအမှတ်အဖြစ်နိုင်ငံသားတန်တမာအဖွဲ့တွေကအမတ်တရရေးသားခဲ့ကြပါတယ်ဒီလိုနောက်ဆုံးရသတင်းတွေနဲ့အတူသတင်းဆောင်ပါတွေနဲ့သတင်းပြပိုးချက်တွေကိုတင်ဆက်တဲ့အခါမှာတော့သခိုင်းတိုင်းရမပင်မြို့နယ်ဘက်မှာဒေသခံကာကွယ်ရေးတပ်တွေနဲ့စစ်ကောင်စီတပ်တွေကြားနေနေတိုက်ပွဲတွေဖြစ်ပွားခဲ့တာနဲ့ပတ်သက်ပြီး
ဆိုင်ရမှာဆွဲပြီးတော့ဒီနေ့ဆိုင်ရွာဖြစ်တာမင်းများလည်းဆိုင်ကိုအိုက်စကန်နေနဲ့ဖြစ်တာကမိတီတွေနဲ့ဖြစ်တာအဲဒီလိုမီးလောင်နေခုတော့တိုက်ပွဲဖြစ်နေရဲ့ဘုံတော့အခုမှစပြနေပြီတော့ဆက်ပြနေရတယ်ပေါ့နဲ့ဆက်ပြနေရ
ရမပင်ဒေသခံတဦးပြောတော်တာဖြစ်ပါတယ်ဒီအကြောင်းပြည်သူကိုမကြားခင်မှာနားဆင်ရမှာပါဒါပြင်မြန်မာနိုင်ငံမှာလက်ရှိဖြစ်နေတဲ့အခြေအနေတွေကြောင့်ဖြစ်ပေါ်လာနေတဲ့နိုင်ငံရေးနဲ့စီးပွားရေးအကျိုးဆက်တွေအပြင်ပတ်စင်ကဏ္ဍတွေမှာတော့စနေနေ့တိုင်းတင်ဆက်ပေးနေကြဒုအသံအစည်းအဝေးနဲ့ဒီမိုကရေစီလူ့ခွင့်နဲ့ခေတ်ပြိုင်ကမ္ဘာအစည်းအဝေးတွေအပါအဝင်တစ်ပတ်တွင်းထိတ်တန့်ရောက်မြန်မာသတင်းတွေကိုလည်းတင်ဆက်ပေးသွားမှာဖြစ်ပါတယ်။ဒီကြောင်းနေတင်ဆက်ခင်မှာအခုနောက်ဆုံးရမြန်မာနဲ့နောက်နိုင်ငံတကာသတင်းတွေကိုကိုကျော်သိန်းနဲ့ကိုဝင်းမင်းတို့ညင်ညာပေးမှာဖြစ်ပါတယ်ခင်ဗျာ
။ရုရှားသမ္မတဗလာဒီမီယာပူတင်ဟာယူကရိန်းကိုကျူးကျော်တိုက်ခိုက်ဖို့စိတ်ပိုင်းဖြတ်ထားပြီလို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတောက်ကြနေမှာပြောခဲ့ပါတယ်။သူဆုံးဖြတ်ထားပြီဆိုတာကျွန်တော်သိသေးကြပါတယ်။အဲဒီလိုယုံကြည်ဖို့အကြောင်းရင်းကျွန်တော်တို့မှရှိပါတယ်လို့သမ္မတဘိုင်ဒန်ကပြောပါတယ်။ရုရှားနိုင်ငံကတော့မဟာဗျူဟာမြောက်နျူကလ িয়ার စီရေးလေ့ကျင့်မှုရဲ့တစ်စီတစ်ပိုင်းဖြစ်ဖဲထင်းဒုံးကြီးနဲ့ခရုစ်ဒုံးကြီးတွေဒီကနေ့ပြည့်လို့ဆန်းသက်ခဲ့ပြီးသမ္မတပူတင်နဲ့ဘယ်လာရုစ်သမ္မတအလက်ဇန်ဒါလူကရှန်ကိုတို့ကြီးစုကြီးကြပ်ခဲ့ကြတယ်လို့ရုရှားအစိုးရကပြောပါတယ်။သမ္မတပူတင်ဟာနျူကလ িয়ার လက်နက်အသုံးပြုဖို့တကယ်ပဲစဉ်းစားနေတယ်လို့သူမျိုးစတဲ့အကြောင်းသမ္မတဘိုင်ဒန်ကပြောပါတယ်။ယူကရိန်းကိုရုရှားကကျူးကျော်ရင်အမေရိကန်နဲ့မဟာမိတ်တွေအနေနဲ့တိတ်ကိုထိရောက်တဲ့ဘယ်တော့မှမရှိခဲ့ဘူးတဲ့စီးပွားရေးအရာတန်ခတ်ရေးယူမှုတွေရုရှားအပေါ်ချမှတ်သွားမယ်လို့အမေရိကန်ဒုသမ္မတကမလာဟဲရစ်ကဒီကနေ့သတိပေးပါတယ်။ဂျာမနီနိုင်ငံမြူနီမြို့မှာကျင်းပတဲ့လူညွေးဆိုင်ရာနှစ်ပတ်လည်ညီလာခံမှာဒုသမ္မတဟဲရစ်စ်ကအဲဒီလိုသတိပေးခဲ့တာပါယူကရိန်းကိုရုရှားကကျူးကျော်တိုက်ခိုက်မဲ့လာလာနဲ့ပတ်သက်ပြီးထိတ်တန့်အနောက်နိုင်ငံအများပြားကမပြတ်သတိပေးနေကြပေမဲ့လည်းရုရှားဆိုရကတော့ကျူးကျော်ဖို့အစီအစဉ်မရှိဘူးလို့ပြောနေသေးပါဒါပေမဲ့လည်းယူကရိန်းအစီအပိုင်းရုရှားနယ်စပ်ကကိုပိုင်အုပ်ချုပ်ခွင့်ကိုပါသာကျင်ညာထားတဲ့ Donetsk ဒေသမှာအခြေအနေတွေမတည်မငြိမ်ဖြစ်နေတယ်လို့ယူကရိန်းနယ်စပ်အသီးသီးမှာရုရှားကဖြန့်ချထားတဲ့တိုက်အင်အားလည်းပိုတိုးလာနေပါတယ်ဆီယနာဒီမှုကိုဆက်ကျင်ကောက်ွက်တဲ့နေပြည်တော်ဆန္ဒပြပွဲတစ်ခုအတွင်း2022ခုနှစ်ဖေဖော်ဝါရီလ19ရက်နေ့ကရဲတွေတနက်နဲ့ပြစ်လို့မမ်းမြတ်တွတ်တွက်ခိုင်ကွယ်လွန်သွားခဲ့တာတနှစ်ပြည့်အထိမ်းအမှတ်မြန်မာနိုင်ငံအခြေစိုက်တန်တမန်အဖွဲ့အစည်းတို့ကသူတို့ရဲ့ Facebook စာမျက်နှာတွေမှာအမှတ်တရရေးထားကြပါတယ်စစ်တပ်ရဲ့မယ်ယူရေးဆန်ပြီးအကြီးအကျယ်တွေးဆွန်းစေတဲ့အာဏာလုယူမှုကြောင့်ထိခိုက်ခဲ့ရတဲ့ညောင်များစွာသောအပြစ်မဲ့ပြည်သူတွေနဲ့မမျှတွတ်တွက်ခိုင်ဟာပထမဦးဆုံးအသက်ပေးခဲ့ရသူဖြစ်တယ်လို့မြန်မာနိုင်ငံဆိုင်ရာဥရောပသမ္မဂ EU တန်ဖွဲ့ကရေးထားပါတယ်စစ်တပ်ကအနာသိညင်ကလေးကတိဆုံခဲ့သူတွေနဲ့ကျန်ရင်သူမိသားစုတွေကိုအမှတ်ရနေပြီးသူတို့ကိုလေးနဲ့ထားပြီးတော့စာနာရဲကြောင်းပြင်သစ်တန်ရုံကလည်းရေးထားပါတယ်ရန်ကုန်ခြေဆိုင်နောက်နိုင်ငံတန်ရုံတွေကຫນွေဦးဒေါ်လာရင်းနဲ့ပတ်သက်ပြီးရေးသားထုတ်ပြန်မှုတွေပေါ်စစ်ကောင်စီနိုင်ငံခြားရေးဌာနကတော့ရန်ကုန်ခြေဆိုင်နိုင်ငံခြားတန်ရုံတို့ချို့ဟာမြမနိုင်ငံကြီးမှဝင်ရောက်ဆက်ဖက်နေတယ်ဆိုပြီးအရင်ကကန့်ကွက်ခဲ့မှုပါတယ်စစ်တပ်ကအနာသိမ်းယူခဲ့တာတနှစ်ကျော်ကြာလာပြီဖြစ်ပေမဲ့လည်းဆီအနာသိမ်းမှုကိုလက်မခံတဲ့ဆန့်ကျင်ကန့်ကွက်မှုတွေမြမနိုင်ငံတွင်းမှာရှိနေသေးပါရင်းချမ်းသောဆန္ဒပြပွဲတွေကိုစစ်တပ်နဲ့ရဲကအင်အားသုံးနှိမ်နှင်းဖြိုခွဲဖမ်းဆီးတာကြောင့်ဆန္ဒပြပွဲတွေညှိနှိုင်းသွားပေမဲ့လည်းရန်ကုန်အပေါင်းဝင်ဒေသတို့ချို့မှာကြိုကြားဆိုသလိုရှိနေသေးပါပဲဒါအပြင်စစ်တပ်နဲ့ရဲကိုမိုင်းခွဲတိုက်ခိုက်တာတွေလက်နက်ကင်တိုက်ခိုက်တာတွေလည်းဒေသတချို့မှာပြင်းထန်ဆက်ဖြစ်နေပါတယ်စစ်တပ်ကအနာသိမ်းခဲ့တဲ့2022ခုနှစ်ဖေဖော်ဝါရီလ10ရက်နေ့ကနေ2022ခုနှစ်ဖေဖော်ဝါရီလ18ရက်နေ့အထိဆိုရင် စစ်ကောင်စီလက်ချက်ကြောင့်တည်ဆုံးသူ1560ထက်မနည်းရှိပြီလို့စောင့်ကြည့်မှတ်တမ်းတင်နေတဲ့နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအသင်း ABB ကထုတ်ပြန်ထားပါတယ်စစ်ကောင်စီကတော့ ABB ရဲ့ကိန်းဂဏန်းတွေဟာလုံခြံချဲ့ကားထားတာဆိုပြီးပယ်ချထားပါတယ်ဆင်နာသိမှုကိုဆန့်ကျင်တာကြောင့်စစ်ကောင်စီကဖမ်းဆီးထားသူဆွဲချက်တင်ထားသူဒါမှမဟုတ်အကျဉ်းချထားသူ6,000ကျော်ရှိပြီလို့လည်း ABB ကထုတ်ပြန်ထားပါတယ်အမေရိကန်နဲ့ထိုင်းနိုင်ငံတို့ပူးတဲ့ကမ္ဘာကရာပြူတဲ့နှစ်စဉ်စီးရေးလေ့ကျင့်မှုကိုတနင်္လာနေ့မှာစတင်ပြီးနှစ်မှာတော့ကိုဗစ်ကပ်ရောဂါကြောင့်ပမာဏလျှော့ချပြီးလို့ဖို့စီစဉ်ထားပါတယ်။ပုံမှန်လုပ်နေကြစီးရေးလေ့ကျင့်တာမျိုးထက်အများအပြားလူသားဆန္ဒမှုအကူအညီပေးဆိုင်ရာလေ့ကျင့်ခန်းတွေကိုသတင်းနှစ်ပတ်ကြာလုပ်ကြမှာပါ။ Cobra 9ရွှေမွေဟောင်းလို့အမည်ပေးထားတဲ့ဒီစီးရေးလေ့ကျင့်မှုမှာမြန်မာနိုင်ငံကလေ့လာသူဖြစ်တယောက်ခဲ့ဘူးဝိမဲ့ပြီးခဲ့တဲ့နှစ်ကမပါဝင်ခဲ့တယ်လို့ဒီနှစ်မှာလည်းမပါပါဘူး။အခုလိုမြန်မာနိုင်ငံမပါဝင်တာဟာဆီယနာတင်ထားတာနဲ့မသက်ဆိုင်ဘူးလို့ထိုင်းကာကွယ်ရေးဌာနပြောခွင့်ရ Conchip Tantravanish ကပြောတဲ့အကြောင်း Riders သတင်းမှာရေးထားပါတယ်ထိုင်းစစ်တပ်ဟာမြန်မာစစ်တပ်နဲ့ဆက်ဆံရေးကောင်းမှုနဲ့တမိုင်းကြောင်းရှိထားပြီးအမေရိကန်ကတော့စစ်တပ်အာဏာသိမ်းမှုကိုပြစ်တင်ရှုတ်ချထားတာပါမတ်လ9ရက်နေ့ထိလုံးမဲ့အခုစီရေးလေ့ကျင့်မှုမှာတရုတ်နိုင်ငံနဲ့အတူအိန္ဒိယအင်ဒိုနီးရှားတောင်ကိုရီးယားနဲ့ဩစတြေးလျနိုင်ငံတွေကတပ်ဖွဲ့ဝင်တွေပါဝင်မှာဖြစ်ပါတယ်အမေရိကန်တပ်ဖွဲ့ဝင်1200နီးပါးနဲ့ထိုင်းတပ်ဖွဲ့ဝင်2000ပါဝင်မှာဖြစ်ပြီးလူသားဆန္ဒမှုအကူအညီပေးဆိုင်ရာလေ့ကျင့်ခန်းတွေလုပ်သွားကြမှာပါ။ကြီးအစ်စ်နဲ့ပြစ်ခတ်လေ့ကျင့်တာ၊ကမ်းတဲ့လေ့ကျင့်ခန်းနဲ့ကယ်ဆယ်ရေးဆိုင်ရာလေ့ကျင့်ခန်းတွေဒီနှစ်မှာမပါပါဘူး။မြောက်ကိုရီးယားနျူကလ িয়ার စီစဉ်တဲ့ပတ်သက်ပြီးတရုတ်နိုင်ငံအနေနဲ့လေးနှစ်ထားတယ်ဆိုတာပြသဖို့ဆိုရင်အရေးထားလှုပ်ဆောင်မှာလို့အမေရိကန်အစိုးရကတရုတ်နိုင်ငံကိုတောင်းဆိုသင့်တဲ့အကြောင်းအမေရိကန်လူမျိုးရေးဆိုင်ရာဂျန်ပေပို့ကိုဟောင်းဂျွန်ဘိုဒန်ကပြောပါရယ်မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးကျည်စီစဉ်တွေကိုကန့်တွယ်ဖြစ်ရှင်းတာမှာအမေရိကန်ဆွေရတွေရွေးချက်စရာနည်းလမ်းတွေနဲ့လာနေပြီလို့လဲဂျွန်ဘိုဒန်ကပြောပါတယ်။မြောက်ကိုရီးယားအရေးတရုတ်နိုင်ငံကဒါဝန်ယူလို့ဆောင်တာမျိုးမရှိဘဲရှောင်ထွက်နေနိုင်အောင်နှစ်ပေါင်းများစွာကျွန်တော်တို့ဘက်ကအခွင့်ပေးထားခဲ့ပါတယ်လို့သမ္မတဒေါ်နယ်ထရမ့်လက်ထက်နိုင်ငံတော်လူမျိုးရေးဆိုင်ရာဂျန်ပေပို့ကိုအဖြစ်2018ခုနှစ်ဧပြီလကနေ2019ခုနှစ်စက်တင်ဘာလအထိလုပ်ခဲ့တဲ့ဂျွန်ဘိုဒန်က VOA ကိုရီးယားဌာနနဲ့တောက်ကြံနေဆက်သွယ်မိန့်မြန်းခန်းတစ်ခုမှပြောခဲ့တာပါ။ရုပ်နိုင်ငံဆိုင်ရာအမေရိကန်မူဝါဒကိုပြန်ပြီးချိန်ညှိတာရဲ့ဒစီတစ်ပိုင်းအနေနဲ့မြောက်ကိုရီးယားရဲ့တရုတ်ရဲ့တာဝန်ယူမှုကိုအဓိကရေးကိစ္စအဖြစ်သတ်မှတ်လို့ဆောင်ရပါမယ်လို့ဂျွန်ဘိုဒန်ကပြောပါတယ်ခင်ဗျာ
VOA American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း 9:00 ကနေ 10:00 ထိ 19.69kHz 15953ည 25kHz 11803ည 32kHz 9335တို့ဖြင့်စနေတနင်္ဂနွေမှာပိုင်းလမ်းမီတာ190 kHz 1509ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
် VOA American ဆန်ရဲ့စနေညထိတ်တန့်ရောက်သတင်းတွေကိုဆက်ပြောပြနေပါတယ် Omicron COVID မျိုးစစ်ပေါ်လာပြီးတချို့နိုင်ငံတွေမှာပိုးတွေ့နှုန်းသေနှုန်းတွေဆက်တက်လာနေချိန်မှာတရုတ်ကတော့အဖြစ်ကာကွယ်ဆေးအသစ်တမျိုးကိုထိုးပေးနေပါတယ် COVID စရုပ်ထလိုင်းတက်နေတဲ့မြန်မာနိုင်ငံမှာမနေ့ကပိုးတွေ့သူသစ် 3,000 ဆကျော်လာပြီးပိုးတွေ့ရာဂိုင်းနှုန်း10ရာဂိုင်းနှုန်းနီးပါးကိုစံချိန်တင်တက်လာနေပါတယ်။သေဆုံးမှုကလည်း4ရာဂိုင်းနှုန်းနီးပါးအဖြစ်မနေ့က3ဦးသေဆုံးခဲ့ပါတယ်။ဂျပန်မှာလည်းနေ့စဉ်ပိုးတွေ့မှုနှုန်းဒီနေ့13,500ကျော်ကိုစံချိန်တင်တက်သွားပြီးသေဆုံးသူကလည်းဒီနေ့ထဲအများဆုံးဖြစ်28ဦးကိုတက်သွားခဲ့တယ်လို့ NHK သတင်းဌာနကဆိုပါတယ်။ဟောင်ကောင်မှာလည်းဒီနေ့ပိုးတွေ့သူ6,000ကျော်နဲ့သေဆုံးသူသစ်15ဦးရှိလာပြီလို့ကျန်းမာရေးအရှိတွေကပြောလိုက်ကကျန်းမာရေးစနစ်မနိုင်မနှင်းဖြစ်လာနေပါတယ်။ COVID-0 COVID လုံးဝမရှိစေရေမူဝါဒချမှတ်ထားတဲ့တရုတ်နိုင်ငံမှာတော့ကာကွယ်ရေးထိရောက်မှုအားနည်းမှာကိုစိုးရိမ်ပြီးပေါင်းဆက်နည်းပညာသင်တန်းထုတ်ထားတဲ့အဖြစ်ကာကွယ်ဆွေးနွေးစထိုးပေးနေပါတယ်။ကမ္ဘာမှာ COVID အများဆုံးဖြစ်နေတဲ့ American မှာတော့မနေ့ကသေဆုံးသူသစ် 2,300 ကျော်ခဲ့ပြီးသေဆုံးသူပေါင်း 9,300,600 ကျော်လာချိန်မှာရုရှားမှာတော့ဒီနေ့နောက်ထပ်သေဆုံးသူ800နီးပါးရှိခဲ့ပါတယ်။ကနေဒါနိုင်ငံမှာတော့ COVID ထိန်းချုပ်မှုစီမင်းဆန့်ကျင်ဆန္ဒပြသူတွေကိုရဲတွေကဖမ်းဆီးမှုတွေနဲ့အတူအတင်းဖယ်ရှားလူစုခွဲခဲ့ပါတယ်။ Max Stetter နဲ့ကာကွယ်ဆေးထိုးတာပါဝင် COVID စီမင်းတွေကိုဆန့်ကျင်ပြီးသုံးဘက်ကြာအော်တဝါမြို့တော်ထဲပိတ်ဆို့ဆန္ဒပြခဲ့တဲ့ truck ကမောင်းသူတွေနဲ့တခြားဆန္ဒပြသူတွေကိုကနေဒါရဲတွေကမနေ့ကစညအထိအရေးပေါ်ဥပဒေအောက်မှာအခုလိုဖြုတ်ခွဲခဲ့တာပါ။ဆန္ဒပြပွဲအဓိကဦးဆောင်သူ၄ဦးကိုထိန်းသိမ်းစခန်းပို့ထားပြီးဆန္ဒပြသူပေါင်း100ကျော်ကိုလည်းရဲအင်အားယာကနန်းတွေနဲ့ချီတုံးကအတင်းဝရောက်ဖမ်းဆီးခဲ့ပါတယ်။ မျက်စိရက်တက်ဖွဲ့ကပါအစင်လိုက်တန်းစီပြီးဆန္ဒပြသူတွေကိုသူတို့ကားတွေနဲ့ဝေးရောက်သွားအောင်တဖြည်းဖြည်းတွန်းထုတ်သွားခဲ့တာမှာတင်းမာမှုတွေလည်းရှိခဲ့ပါတယ်တချို့ကားသမားတွေကိုကားတွေထဲကနေအတင်းတရွတ်တိုက်ဆွဲထုတ်ခဲ့ပြီးရဲတွေဝင်လာတာကိုပိတ်ဆို့တားဆီးခဲ့သူတွေကိုလည်းအတင်းတွန်းလှဲဖြစ်ကတချို့ကိုလက်နောက်ပြန်ချီတုပ်ချခဲ့ပါတယ်ရဲတွေဘက်ကတော့သူတို့ဝင်လာတာကိုတားဆီးသူတွေကပြန်တိုက်ခိုက်တာနဲ့လက်နဲ့ဝင်လို့ဖို့ကြိုးပမ်းတာတွေရှိခဲ့ပြီးစပိန်နဲ့မြင်းကိုပေါက်ခဲ့သူကိုလည်းရဲသုံးတိရစ္ဆာန်တာဝန်ထိခိုက်စေမှုနဲ့ဖမ်းဆီးခဲ့ရတာပါလို့ဆိုပါတယ်တကယ်တော့ကနေဒါမှာစစ်တပ်ပါလိုလျင်သုံးနိုင်ပြီးဝန်ကြီးချုပ်ကိုယ်တိုင်လက်မှတ်ထိုးရတဲ့အရေးပေါ်ဥပဒေထုတ်ပြန်နှိမ်နင်းတဲ့အစဉ်တီဖြစ်လာရတာက1988ခုနှစ်နောက်ပိုင်းမှာပထမဆုံးဖြစ်ပါတယ်ခင်ဗျ။ဩစတြေးလျစစ်လေရင်တစ်စီးကိုတရုတ်စစ်သည်ဘော့ကလေဆာနဲ့ထောက်ပြီးချင်းချောက်တာမျိုးလုပ်ခဲ့တယ်လို့ဩစတြေးလျကာကွယ်ရေးဌာနကပြောပါတယ်။ဩစတြေးလျနိုင်ငံမြောက်ပိုင်းမှာကင်းလှည့်နေတဲ့ဒီစစ်လေရင်ကိုတရုတ်ရေတပ်စစ်သည်ဘော့ကလေဆာနဲ့ပစ်မှတ်ထားလုပ်ခဲ့တာကြောင့်လေရင်လင်းလက်သွားပြီးအန်ဒီယာဘာရှိခဲ့တာလို့ဩစတြေးလျကာကွယ်ရေးဌာနကဆိုပါတယ်။ AP-8A Poseidon ဩစတြေးလျစစ်လေရင်ကိုတရုတ်စစ်သည်ဘော့ကြီးကနေတနေ့ကြာသရီနေ့တုန်းကအခုလိုလေဆာနဲ့ချင်းချောက်ခဲ့တာတွေရှိခဲ့တယ်လို့ဩစတြေးလျကာကွယ်ရေးဌာနကပြောခဲ့တာပါအခုလိုစီးရဲရဘေးရန်တွေဖြစ်စေအောင်တရုတ်ရဲ့ကျင့်ဝတ်မကြီးတဲ့ဒီလိုရက်ကိုပြင်းပြင်းထန်ထန်ရှုတ်ချတယ်လို့လည်းဩစတြေးလျကာကွယ်ရေးဌာနကကြေညာချက်မှာဖော်ပြပါတယ်ဒီအခင်းဖြစ်ချိန်မှာအခုတရုတ်စစ်သည်ဘော့ဟာတရုတ်စစ်တပ် PLAN ရဲ့နောက်စစ်သည်ဘော့တစ်စီးနဲ့အတူနဇက်ပင်လယ်အာရာဖူရာထဲမှာအရှိတ်ကိုမောင်းနှင်လာနေခဲ့တာလို့ဩစတြေးလျကာကွယ်ရေးဌာနကဆိုပါတယ်။တကယ်တော့ဩစတြေးလျရဲ့အကြီးဆုံးကုန်သွယ်ဘက်ဖြစ်တဲ့တရုတ်ရဲ့ Huawei 5G နည်းပညာကိုဩစတြေးလျဘက်က2018ခုနှစ်မှာပိတ်ပင်တားဆီးခဲ့တာနဲ့ကိုဗစ်မူလဖော်ထုတ်ရေးတောင်းဆိုခဲ့တာတွေနောက်ပိုင်းဩစတြေးလျနဲ့တရုတ်တင်မာမှုတွေပိုတိုးလာခဲ့ပါတယ်ခင်။ဖိလစ်ပိုင်နိုင်ငံမှာတော့အမျိုးသမီးဆရာဝန်တူကိုကွန်မြူနစ်သဘုံအဖွဲ့ခေါင်းဆောင်ဖြစ်ဆွဆွဲဖမ်းဆီးလိုက်ပါတယ်။အသက်53နှစ်အရွယ်ဒေါက်တာမာရီယာနာတီဗီဒက်ကက်စထရိုဟာဆယ်စုနှစ်တွေချီအစိုးရကိုဆန့်ကျင်တက်ခိုက်လာခဲ့တဲ့မော်တဘုံခေါင်းဆောင်လို့ဆိုကအာမခံမပေးပဲအစိုးရကဒီနေ့ဖမ်းဆီးလိုက်တာပါသူမကို2020ခုနှစ်ထက်ကဖမ်းဆီးမိတ်ထုတ်ထားတဲ့လူပြန်ပေးဆွဲမှုနဲ့တရားရုံးတင်ပါပါလို့မင်းကြီးကမှထုတ်တဲ့ရဲတပ်ဖွဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်ဒါပေမဲ့ဒေါက်တာကက်စထရိုရဲ့လူဖော်ကိုင်းပဲလူခွင့်ဆောင်ရှင်သူကာရာပထန်ကတော့ဒါကတမင်သက်သက်လှုပ်ကြံဖန်တီးမှုသာဖြစ်တယ်လို့ဆိုပါတယ်ဒေါက်တာကက်စထရိုအနေနဲ့မတည်ငြိမ်တဲ့မင်ဒါနာအိုဒေတာမှာဒေတန္ဒရကျမ်းမာရေးဌာနတွေထူထောင်ပေးနေစဉ်လူခွင့်ချိုးဖောက်မှုတစ်ခုကိုသွားစုံစမ်းစစ်ဆေးမိတဲ့နောက်ပိုင်းအခုလိုလှုပ်ကြံဆွဆွဲခံရတယ်လို့ကာရာပတန်ကထောက်ပြပါတယ်တကယ်တော့ဖိလစ်ပိုင်နိုင်ငံမှာလူခွင့်လှုပ်ရှားတက်ကြွသူတွေသတင်းထောက်တွေရှေ့နေတွေနဲ့တိုက်ခန့်တွေကိုအခုလိုကွန်မြူနစ်စွဲချက်တွေနဲ့အသံတင့်အောင်လုပ်လို့ရှိရမှာလက်ရှိသမ္မတရိုဒီဂိုဒူတာတေလက်ထက်မှာပို့ဆိုးလာနေပါတယ
်နောက်ဆုံးသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုဝင်းမင်းတို့ကြီးညာပေးခဲ့တာဖြစ်ပါတယ်အခုကစပြီးတော့ဇနီးညာပိုင်းအပသတင်းထုတ်လွှင့်ချက်ပေးပို့ချက်တွေနဲ့အပစင်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားတော့မှာဖြစ်ပါတယ်အရင်ဆုံးတော့သခိုင်းတိုင်းရင်းမပင်ဘက်ကတိုက်ပွဲအခြေအနေကိုပြောပြပေးကြပါတယ်စကိုင်းတိုင်းရင်းမပင်မြို့နယ်ခြိုင်ကြီးရွာနာမှာဒေသခံပြည်သူကာကွယ်ရေးတပ်နဲ့စစ်ကောင်စီကြားဒီနေ့ညနေ4:00လောက်မှာတိုက်ပွဲတွေဖြစ်ပွားနေတယ်လို့ဒေသခံတွေကပြောပါတယ်။ဒါပြင်အောင်တုံးပင်ကြီးရွာအနီးနားမှာလည်းမနေ့ညပိုင်းကတိုက်ပွဲတွေပြင်းထန်ခဲ့ပါတယ်။တိုက်ပွဲကြောင့်ကြီးရွာချာထက်မင်းငယ်ကဒေသခံတွေအိုးအိမ်ဆုံးခွာပြီးတော့ဘေးလွတ်ရာကိုထွက်ပြေးနေကြရတယ်လို့လည်းဆိုပါတယ်။ဒီကြောင့်ရန်ကုန်ကပြေးပို့လာတဲ့သတင်းကိုတော့အလိမ်မာကပြောပြပေးမှာဖြစ်ပါတယ်ဗျာ။
ဖေဖော်ဝါရီ19ရက်ဒီကနေ့ညနေ4:00လောက်ရင်းမပင်မြို့နယ်ခြိုင်ကျေးရွာနာမှာဒေသခံပြည်သူကာကွယ်ရေးတပ်နဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲဖြစ်ပွားနေတယ်လို့ဒေသခံတို့ကပြောပါတယ်
။မင်းရဖြစ်တာဒီကနေ့ညသိန်းနာဖျားကုန်းမှာတက်ဆွဲနေတဲ့ဖွယ်မီမင်းရတိုက်ပွဲဖြစ်တာမင်းရရောနေဒီပိုင်းရောအတိုက်ပွဲဖြစ်ရဒီမှာခုမတို့ရဲ့မိရဲ့ခြေဘက်ကမှဖြစ်ရတယ်မြင်းနောက်ဘက်ကကိုကူးခဲ့တာကိုယ်ကပြီးတော့ခြိုင်ရွာမှာတက်ဆွဲပြီးတော့ဒီနေ့ခြိုင်ရွာဖြစ်တာမင်းများလည်းခြိုင်ကိုအိုက်စကန်နေနေဖြစ်တာကမိတီတွေနဲ့ဖြစ်တာအဲဒီလိုမီးလောင်နေခုတော့တက်ဆွဲဖြစ်နေရဲ့တော့ခုအခုမှစပြည်နေပြီတော့ဆက်ပြည်နေတယ်တောင်းနဲ့ဆက်ပြည်နေတာအိုင်နာကခြိုင်တို့တရက်ပြီးပုတ်ထောငါဖြက်ကိုမကဲတယ်လည်းနဲ့ကြီးဘက်တွေကိုလည်းလက်လက်ပြီးတော့နဲ့ကြီးတွေတောင်းဝကြီးခွဲတောင်းသူကနှစ်ခွဲအပြည့်ဟုတ်တော့နေဒီကြံကိုနှစ်ခွဲခွဲနေရ
ဖေဖော်ဝါရီလ18ရက်နေ့ညနဲ့ဒီနေ့19ရက်နေ့မှာဘူးတလင်မြို့နယ်ချင်းတွင်းမြစ်အရှိတ်ကမ်းဘေးရှိမြသိန်းတန်ဖျားကုန်းမှာတက်ဆွဲနေတဲ့စစ်တပ်နဲ့ဒေသခံကာကွယ်ရေးတပ်တွေကြားတိုက်ပွဲတွေကနအူပြင်းထန်ခဲ့တာပါ။အဲဒီနောက် ညည့်ရဲ့အနောက်ဘက်ကမ်းဖြစ်တဲ့ရင်းမပင်မြို့နယ်ခြိုင်ကျေးရွာဘက်ကိုစစ်ကောင်စီတပ်တွေကူးလာပြီးလက်နက်ကြီးတွေနဲ့ပစ်ခတ်လို့ဘေးလွတ်ရာထွက်ပြေးတိမ်းရှောင်နေကြရတယ်လို့ဒေသခံတွေကပြောပါတယ်။ဒီကနေ့ညနေ၄နာရီလောက်မှာခြိုင်ကျေးရွာအနီးမှာထိတွေ့တိုက်ခိုက်မှုဖြစ်ပွားတာလို့သိရပါတယ်။ဒါပြင် February 18ရက်မနေ့ည10နာရီခွဲလောက်မှာအုံတုံမင်းကျေးရွာအနီးစစ်တပ်အခြေစိုက်ရဲတပ်ရင်း28နာမှာဒေသခံပြည်သူကာကွယ်ရေးပူးပေါင်းတပ်ဖွဲ့နဲ့စစ်ကောင်စီကြားတိုက်ပွဲပြင်းထန်ဖြစ်ပွားခဲ့ပါတယ်။လက်နက်ကြီးအပြန်အလှန်ပစ်ခတ်တံတွေပြင်းပြင်းထန်ထန်ကြားနေရတာကြောင့်အနီးအနားကကျေးရွာ600ထက်မနည်းဒေသခံတော်တော်များများဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေကြရတယ်လို့ဒေသခံတို့ကအခုလိုပြောပါတယ်။
မင်းညာကဟုတ်တယ်စေနာရီခွဲလောက်ကတို့ဒီလက်နက်ကြီးနဲ့ဟိုဟာပြစ်ကြပြစ်ကြတော့အပြန်လန်ပြစ်တယ်လို့ပဲတင်ရတာပါလေလက်တက်ရင်းနှန်းဆိုရင်ကျွန်တော်တို့ခြေတကြရှိမယ်ဘိန်းနဲ့ကြောင်ရှိမယ်ရက်ရှည်စီရှိမယ်အောင်မိုးရှိမယ်ရက်သိစီရှိမယ်ကြမင်းညာကတော့တို့တချို့လို့ပြေးကြတာပြေးကြတာတော်တော်များများပါတော်တော်များများရွာလုံးကျင်ပြီပါလို့ဒေးလို့ရအောင်ပြေးကြတာနေကင်းပန်းတော့တချို့တဝက်တွေကတော့ဟိုရွာကိုပြန်ရောက်တာတော့ရှိတယ်ကျောလည်းဟိုအရင်ကတည်းကနေပေါ့ရွာကိုမအိပ်ကြဘူးဘယ်လိုတခြားမှာပဲသွားကြည့်ကြတဲ့ဥဒါရီလည်းရှိတယ
်။စကိုင်းတိုင်းရင်းမပင်ချောင်းဦးဒေသတဝိုင်းမှာစစ်ကောင်စီတပ်တွေနေမြေရှင်းလင်းစစ်ဆေးမှုတွေလှုပ်လာတာကြောင့်အခုနောက်ပိုင်းမကြာခဏဆိုသလိုပြစ်ခတ်မှုတွေတိုက်ပွဲတွေဖြစ်နေပြီးဒေသခံတွေအနေနဲ့ပိုပြီးစိုးရိမ်ထိတ်လန့်နေကြရပါတယ်။မင်းညာကတိုက်ပွဲနဲ့ပတ်သက်လို့ရင်းမပင်နယ်ကမြောက်ရမားပြည်သူ့ကာကွယ်ရေးတပ်ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူကိုခန့်က VOA ကိုအတူပြုပြောဆိုပါတယ်။
ဒီ February 18ရက်နေ့ညကကျွန်တော်တို့မြို့နယ်အုံလုံးမြင့်ရဲ့အရှိတ်အဝါရေတိုင်ရဲ့28နားမှာကျွန်တော်တို့ဒေသခံခုခံကာကွယ်ရေးတပ်ဖွဲ့တွေဖြစ်တဲ့ပြည်ပပီဒီအက်တွေနဲ့ဒီအကြမ်းဖက်စစ်ကောင်စီကြားမှာထိတိုက်တိုက်ပွဲဖြစ်တာရှိပါတယ်။အဲဒီမှာဆိုလို့ရှိရင်ဒီကျွန်တော်တို့တညာလုံးမိသားလို့ပြောလို့ရပါတယ်။အဲတော့ဒီအကြမ်းဖက်စစ်ကောင်စီဘက်ကလည်းလက်နက်ကြီးလက်နက်ငယ်တွေနဲ့ပြန်လည်ပစ်ခတ်တဲ့အပိုင်းတွေရှိတာပေါ့နော်။ဆိုတော့ကျွန်တော်တို့ဘက်ကလည်းဒီပြည်ပပီဒီအက်ဖွဲ့တွေဘက်ကလည်းဒီလက်နက်ကြီးလက်နက်ငယ်တွေနဲ့ကျွန်တော်တို့ပြန်ပစ်တာပေါ့နော်။
လက်တလုံးရင်းမပင်တိုက်ပွဲနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်တာမရှိသေးပါဘူး။ရင်းမပင်မြို့နယ်အတွင်းဒေသခံကာကွယ်ရေးတပ်တွေနဲ့စစ်ကောင်စီအကြတိုက်ပွဲတွေမကြာခဏဆိုသလိုဖြစ်ပွားနေရမှာအခု February လဒီနေ့အထိ6ကြိမ်ထပ်မံဖြစ်ပွားခဲ့ပါတယ်။ February 16ရက်နေ့ကရင်းမပင်မြို့နယ်လက်လုံကျေးရွာအနီးမှာတိုက်ပွဲဖြစ်ပွားခဲ့ပြီးစစ်တပ်ကလေယာဉ်3တိုက်ခိုက်ခဲ့ပါတယ်။အခုနောက်ပိုင်းတိုက်ပွဲတွေမှာစစ်တပ်ဘက်ကရဟတ်ရင်တုံးတိုက်ခတ်မှုတွေပိုမိုလှုပ်ဆောင်လာတယ်လို့ဒေသခံတွေကပြောဆိုကြပါတယ်။ဒီပစ်ခတ်တိုက်ခတ်မှုတွေကြောင့်ထောင်နဲ့ချီတဲ့ဒေသခံတွေဘေးလွတ်ရာကိုပြေးနေရပြီးအခက်အခဲမျိုးစုံနဲ့ဒုက္ခရောက်နေကြရတယ်လို့စစ်ဘေးဒုက္ခသည်တွေနဲ့စစ်ဘေးရှောင်ကူညီပေးသူတွေကပြောဆိုကြပါတယ်ရှင်
။သခိုင်းတိုင်းရင်းမပင်ဘက်ကတိုက်ပွဲအခြေအနေနဲ့ဖတ်သက်ပြီးတော့အလိမ်မှာပြောပြတော့တာဖြစ်ပါတယ်။အခုတခါတော့မြန်မာနိုင်ငံမှာလက်ရှိဖြစ်နေတဲ့အခြေအနေတွေကနိုင်ငံရေးနဲ့စီးပွားရေးပေါ်မှာဘယ်လိုရိုက်ခတ်မှုတွေရှိလာနိုင်တယ်လဲဆိုတာကိုကြည့်ရအောင်ပါမြန်မာနိုင်ငံတွင်လူခွင့်ချိုးဖောက်မှုတွေနဲ့နိုင်ငံရေးပြဿနာတွေကြောင့်မြန်မာစစ်ကောင်စီဟာအာဆီယံပါဝင်နိုင်ငံတကာဆက်ဆံနိုင်ငံနဲ့ဆက်ဆံရေးမှာလည်းတဖြည်းဖြည်းအလန်းဝေးလာနေပါတယ်ဒီမိုကရေစီလိုလားတဲ့အနောက်နိုင်ငံတွေရဲ့ PR တွေပိတ်ဆို့မှုတွေကလည်းတိုးလာနေပြီးတော့ဒီအခြေအနေကမြန်မာစီးပွားရေးပေါ်မှာရိုက်ခတ်လာနိုင်တယ်လို့နယ်ပယ်အသီးသီးကကြွမ်းကျင်သူတွေကခန့်မှန်းလိုက်ပါတယ်ဒီကြောင့်ရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုသားညုံပြောပြပေးမှာဖြစ်ပါတယ်ဗျာ
။ February 18ရက်နေ့ကအာဆီယံနိုင်ငံသားရေးဝန်ကြီးများအစည်းအဝေးကတော့မြန်မာနိုင်ငံမှာပါဝင်ပေးကျင်းပခဲ့ပါတယ်။နိုင်ငံတကာရဲ့ PR တွေတိုက်တွန်းမှုတွေကိုလက်လျူပြုထားတဲ့စစ်ကောင်စီဘက်မှအာဆီယံလိုဒေသတွင်းနိုင်ငံတွေရဲ့တုံ့ပြန်မှုကလည်းသိပ်မကောင်းလာပါဘူး။မြန်မာပါဝင်အရှိတောင်အရှနိုင်ငံ10နိုင်ငံနဲ့ဖွဲ့ထားတဲ့အာဆီယံဖွဲ့ကြီးရဲ့အရေးကြီးအစည်းအဝေးတွေမှာစစ်ကောင်စီကိုမဖိတ်ကြားတော့တာဟာတဏ္ဍာန်ဆက်ဆံရေးမှာကြာရှုံးမှုတစ်ခုဖြစ်တယ်လို့တိုင်းပြည်ရဲ့စီးပွားရေးကိုလည်းရိုက်ခတ်မှုတွေရှိလာနိုင်တယ်လို့ပညာရှင်တွေကမြင်ကြပါတယ်။အာဆီယံနိုင်ငံတွေရဲ့ယင်းနှိမ့်ညွတ်မှုကမြန်မာနိုင်ငံထဲမှာတိရုပ်လောက်များများဆဆမရှိပေမဲ့အာဆီယံပါဝင်နိုင်ငံတကာရဲ့အမြင်မှာပုံရိပ်ကျဆင်းမှုကတော့မြန်မာစီးပွားရေးလုပ်ငန်းရှင်တွေအတွက်စိန်ခေါ်မှုဖြစ်လာပါတယ်။ထင်ရှားတဲ့ဥပမာကိုပြရမယ်ဆိုရင်တော့ကမ္ဘာလှည့်ခီးသွားတွေမလာတော့တာအထက်ကျုပ်လုပ်ငန်းတွေအထည်အဝင်နေသွားတာပြည်ပယင်းနှိမ့်ညွတ်မှုတွေအလျင်စလိုထွက်ကုန်တာမြန်မာလူသားခေါ်ယူမှုတွေကိုရှော့ချလိုက်တာနောက်ကျောင်းသားဗီဇာမပေးတော့တာINGO လိုမျိုးနိုင်ငံတကာကအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကသူတို့ရဲ့လုပ်ငန်းတွေကိုချုပ်ပစ်လိုက်တာစတဲ့ကဏ္ဍအသီးသီးမှာတရားမှုတွေရှိခဲ့ပါတယ်။မြန်မာနိုင်ငံဟာလုံခြုံရေးအရစိုးရင်ရတဲ့အခြေအနေမှာရှိနေတော့မှမြန်မာခီးသွားလုပ်ငန်းကအခုချိန်ထိပုံမှန်မဖြစ်သေးဘူးလို့ခီးသွားလုပ်ငန်းရှင်များအသင်းရဲ့ဥရောပခီးသွားမြင့်တင်ရေးအဖွဲ့ကဒေါက်ကီသွဲဆိုးကပြောပါတယ်
။တကယ်လို့ဒီ schedule flight တွေကျန်ပြီးတော့စိုးရင်နေအောင်မှကြည့်တော့လုံးရဲ့ inbound တွေစင်တာပြန်ပြီးတော့အဖြစ်လေးအများကြီးတရားမိအောင်လို့ထင်တယ်။မြန်မာနိုင်ငံမှာနိုင်ငံသားရှိတဲ့နိုင်ငံဖို့ကဒေတာလေးမငြိမ်းချမ်းတဲ့အခါမှာ safety of ဆက်ချင်ရပါတော့အဲ့တော့ဒီကနေ့မင်းငယ်မုံလုံးရုံမှုရှိဘူးဆိုလို့ရှင်တော့ဖြီးသွားတယ်ဖြီးသွားမှတော့အဲ့နာမှာမဟုတ်ဘူးအဲ့ဒီအတွက်လည်းဖြီးရတဲ့သွားလို့ရပါလိမ့်အဲတူရစ်တွေကိုဝယ်ကမ်လုပ်ပါတယ်ဆိုပြီးတော့ပြောဖို့ကမှတို့မှာအချက်လက်ပြီးအများကြီးကြိုးပါအောင်မယ်ထိရင်လည်းအများကြီးကြိုးပါအောင်မယ်ဆိုတာတော့အမှအမြင်ပါတော့မလေးရှားနိုင်ငံပိုင်း
patronus နဲ့ဂျပန်မစ်ဆူဘီရှိကုမ္ပဏီတွေကရဲတကုံသဘောတန်ငွေလောက်ကွက်ထဲကသူတို့ထည့်ဝင်ထားတဲ့ဝေစုကိုပြန်ရုပ်သိမ်းမယ်လို့ကြေညာခဲ့ပါတယ် ဒါမှမကြာသခင်တော့ကအမေရိကန်စွမ်းအင်ကုမ္ပဏီရှာဗရွန်နဲ့တင်သက်ကတူတက်ကုမ္ပဏီတို့မြန်မာနိုင်ငံကနေပြီးတော့လုပ်ငန်းတွေရုပ်သိမ်းပြီးနောက်ဆက်တွဲဖြစ်လာတာပါ။နော်ဝေးဆက်သွယ်ရေးလုပ်ငန်းတယ်လီနောကလည်းပြည်တွင်းကသူ့ရဲ့လုပ်ငန်းတွေကိုရောင်းဖို့ပြင်နေပါတယ်။ပြီးခဲ့တဲ့2027ခုနှစ်တနှစ်တာလုံးကိုပြန်ကြည့်မယ်ဆိုရင်
ဘီကင်စီနဲ့ကိုကာကိုလာဟာသူ့ရဲ့ရုံးငန်းတွေကိုမူလနေရာမှာထပ်မံငှားရမ်းတော့တယ်လို့နော်ဝေးကုမ္ပဏီ
KBL ဟာအဒန်နီစိတ်ကန်းရဲ့အထူးစီးပွားရေးဆောင်စီမံကိန်းကနေပြီးတော့နှုတ်ထွက်ခဲ့ပါတယ်။လန်ဒန်နဲ့လက်ကီစထရိုက်ကုမ္ပဏီတွေလုပ်ငန်းကြဆိုင်သွားတာရှယ်ပီယာစီဟာပြီးခဲ့တဲ့နှစ်ကစပြီးတော့လိုင်စင်သက်တမ်းမတိုးတော့တာ။အော်စတြေးလျဝူဒ်ဆိုက်ပက်ထရိုလီယံတောင်ကိုရီးယားနိုင်ငံက POSCO ပြင်သစ်ကဗော်တယ်လီယာဂျာမန်မက်ထရိုဂျပန်တိုင်ယာကုမ္ပဏီဘရစ်စတုန်းနဲ့အော်စတြေးလျရဲ့မြန်မာမက်တယ်စုစက်တိုက်ထွက်ခွာသွားတာရှိခဲ့ပါတယ်။
ဆက်မှုစုံတွေကတရုတ်ထဲကျုပ်လုပ်ငန်းတချို့လည်းညှနာသွားခဲ့ပါတယ်။နိုင်ငံခြားရည်တည်မြောက်နာမှုကရှစ်နှစ်တာအတွင်းမှာအနေဆုံးကိုရောက်နေခဲ့ပြီးတော့2027ခုနှစ်ထဲမှာစီးပွားရေးတွေဆုတ်ယုတ်သွားနိုင်တယ်လို့နိုင်ငံတကာငွေကြေးရမုံငွေအဖွဲ့ IMF ကခန့်မှန်းထားပါတယ်။ကမ္ဘောဒီးယားနိုင်ငံမှာဖေဖော်ဝါရီလ16ရက်နေ့အာဆီယံနိုင်ငံခြားရေးဝန်ကြီးအစည်းအဝေးလုပ်တဲ့အချိန်မှာပဲစစ်ကောင်စီနဲ့စီးပွားရေးအကျိုးတူပူးပေါင်းမှုတွေကိုရပ်တန့်ဖို့အာဆီယံနိုင်ငံတွေကိုနိုင်ငံရေးတက်ကြွတဲ့အဖွဲ့အစည်းကတိုက်တွန်းခဲ့ပါတယ်။နိုင်ငံတကာရဲ့စီးပွားရေးတန်ခါပိတ်ဆို့မှု
စစ်ကောင်စီနဲ့ခက်ခွာခွာနေလို့မှုကပြည်တွင်းလုပ်ငန်းတွေအတွက်တော့အနည်းနဲ့အများဆိုလို့အချက်တည်းတွေ့နိုင်ပါတယ်။စီးပွားရေးပညာရှင်ဦးတန်းစိုးဘောကပြည်သားကသူ့ရဲ့အမြင်ကိုပြောပြပါရစေ။ဟုတ်ကဲ့ပါဦးဇေနင်ကပုံကြီးလောက်ဆိုကျွန်တော်လည်းဒီခဏလေးကျိုးကိုလိုက်ချက်ခံပုဂ္ဂလိကလုပ်ငန်းတွေရောသူရရဲ့ဝန်ဆောင်ရှင်တွေရောဘုံလုံးချက်ခံအဲ့ဒါတွေကတော့ဒီမှာလုပ်ငန်းရှင်တွေချက် ရှိတယ်ပြဿနာဒီအများကြီးကိုလာရှိရမှာစီကံလမ်းလောက်ရှိအဲ့တော့စီးပွားရေးကတုံ့နောင်မှုတွေရှင်နာမှုတွေဟိုဆန်ရှင်လောက်တာတွေကသွားလုံးနိုင်ရှိတယ်ဒီလိုမှရှိနေတဲ့ဒီ company company တွေ company business တွေဘာမှမရှိဘူးအဲ့ဒါကိုကိုယ်ကိုယ်တိုင်ကနေပြီးတော့ကိုယ်ကိုယ်တိုင်ရှင်းရဖို့တော့လို့
2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့မြန်မာနိုင်ငံမှာအာဏာသိမ်းခါပြီးမကြခင်မှာပဲစင်ကာပူဗဟိုဘဏ်ကမြန်မာစင်ကာပူကြားပြည်မှုမြောက်နိုင်တဲ့တန်တရားရှိဖွယ်ငွေလွှဲပြောင်းတဲ့ငွေစည်းစိမ်မှုတွေကိုအထူးသတိထားစောင့်ကြည့်ဖို့ညွှန်ကြားခဲ့ပါတယ်စင်ကာပူငွေကြေးဆိုင်ရာစီမံအုပ်ချုပ်မှုအဖွဲ့ MAS ကလည်းငွေကြေးအနေနဲ့ကာကွယ်ရေးအတွက်ခိုင်ခိုင်မာမာလုပ်ဖို့ဖြစ်လာနေတဲ့ငွေကြေးခွာခြားမှုတွေကိုပါသတိထားစောင့်ကြည့်ဖို့သတိပေးခဲ့တာပါမြန်မာနိုင်ငံတွေကိုငွေကြေးဆိုင်ရာကြံ့မှတ်မှုတွေစင်ကာပူဘက်ကပိုလှုပ်လာပေမဲ့လက်ရှိထိတော့နှစ်နိုင်ငံကြားမှာငွေကြေးလေပတ်မှုတွေကရပ်တန့်မသွားသေးပါဘူးဒါပေမဲ့လည်းပြည်ပနဲ့ချိတ်ဆက်ဆောင်ရွက်ရတဲ့လုပ်ငန်းတွေမှာအခြေတည်းရှိလာတဲ့အကြောင်းစီးပွားရေးလုပ်ငန်းရှင်ဒေါက်တာဆိုးထွန်းက view ကိုပြောပါတယ
်လက်ရှိကတော့သွားတော့သွားနေပါတယ်တခုရှိတယ်သူကတော့ရင်းနှီးဆိုင်ရင်တော့ဒီသူရဲ့ဒီအနီမန်လေးလောင်ပြီးနေပတ်သက်တဲ့အာစီးရီးမှုတော့ပုံကြီးများလာတာတွေ့တယ်။ဒါမှလည်းဇုံးဝကြီးရက်တန်းသွားတာမျိုးတော့မရှိသေးပါဘူး။ဆောတော့ကျွန်တော်တို့တိုင်းကြီးကတော့ပြောရရင်တော့ဒီနိုင်ငံတကာရဲ့စီးပွားရေးဒီပိတ်ဆို့မှုအမေရိကန်ဆက်ဆံရှင်ပေါ့ဒါကြောင့်ဒီပါနဲ့ဆက်တွေ့ဒုက္ခတဲ့နေရာမှာတော့နည်းနည်းလေးဆက်ကျဲပြီးရှိကြတာပေါ့
။စစ်ကောက်စီဘက်ကတော့နိုင်ငံရေးနဲ့စီးပွားရေးကိစ္စတွေကိုသူတို့ချမှတ်ထားတဲ့ရှေ့လုံငန်းစဉ်9ရက်အတိုင်းပဲဆက်သွားဖို့ရှိတယ်လို့သတင်းစာရှင်းလင်းပွဲတွေမှာပြောလို့ရှိပါတယ်။ယင်းနှိမ့်မြုပ်လက်မှုတွေထွက်သွားရင်တော့မှမိဖက်နိုင်ငံတွေနဲ့ဆက်ပြီးတော့သူတို့ဆောင်ရွက်သွားနိုင်တယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းက view ကိုပြောခဲ့ပါတယ
်။ဒါတော့ကျွန်တော်တို့ကလည်းပတ်လို့ရပါတယ်။ကျွန်တော်တို့လည်းလည်းလည်းပတ်လို့ရကောင်းလည်းရနိုင်မယ်။လည်းပတ်လို့မရနိုင်ဘူးနေပညာအကူအညီတွေကလည်းဆိုလည်းအကူအညီနိုင်မဲ့ကျွန်တော်တို့ဟိုမိတ်ဖက်နိုင်ငံများနဲ့မိတ်ဖက်အဖွဲ့အစည်းများရှိတယ်လို့ပြောချင်ပါတယ်ဗျ။
တရုတ်နိုင်ငံပါဝင်အာရှနိုင်ငံများစုနဲ့ဖွဲ့ထားတဲ့ဘက်ဆုံစီးပွားရေးပူးပေါင်းဆောင်ရွက်ရေး ASEP မှာမြန်မာနဲ့ကုန်တွယ်မှာမဟုတ်တော့ဘူးလို့နယူးဇီလန်နိုင်ငံကပြောပါတယ်။မြန်မာစစ်တပ်ရဲ့အာဏာသိမ်းကြမ်းဖက်မှုတွေဒီမိုကရေစီကိုစိတ်သုံးအောင်လုပ်တာတွေကိုနယူးဇီလန်ကထောက်ပြပြီးတော့တခြားဖွဲ့ဝင်နိုင်ငံတွေကိုဖေဖော်ဝါရီလ18ရက်နေ့မှာတီးပေးလိုက်တာပါ။နယူးဇီလန်နီးတူဖိလစ်ပိုင်နိုင်ငံကလည်းဒီကုံတွယ်မှုမှာမြန်မာနဲ့မဆက်ဆံဖို့နောက်တရက်မှာဆုံးဖြတ်ခဲ့ပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ပါဝင်ဂျာကာလာဆူယာ NUG နဲ့စစ်ကောင်စီတို့ကြားမှာတန်တမာရေးနည်းလမ်းနဲ့ချင်းကပ်ဆေးဆက်ပြီးဖို့အာဆီယံလှည့်ကြဥထကမ္ဘောဒီးယားနိုင်ငံကတော့ကြိုးပမ်းနေပါတယ်။အာဆီယံနဲ့မြန်မာနိုင်ငံကြားကရှေ့မတူးနောက်မဆုတ်တာအခြေအနေကိုကြော်လောင်းအောင်လုပ်နိုင်မလားဆိုတာစောင့်ကြည့်ရအောင်မယ်လို့လိလာသူတွေကပြောပါတယ်။အာဆီယံစီးပွားရေးအတိုက်အဝန်းမှာဝင်ဆက်နိုင်မှုဆိုရင်တော့အာဆီယံရဲ့သဘောထားကိုလည်းမြန်မာနိုင်ငံဘက်ကလည်းလျှော့ပြရမယ်လို့စီးပွားရေးလိလာသူတွေကမြင်ပါတယ်။တ တမ္ဘာဒီပါအင်စတီကျူကပြည်သူ့ရေးရမူဝါဒလိလသုံးသပ်တဲ့ပညာရှင်တူကတော့မြန်မာနိုင်ငံအနေနဲ့ရေရှည်မှာစီးပွားရေးကောင်းမွန်မှုဆိုလို့ရှိရင်ဒေသပြည်နိုင်ငံတွေနဲ့ဆက်ဆံရေးပြည်လည်ဖို့လိုတယ်လို့ပြောပါတယ
်။အာဆီယံကရှင်းတင်ပြီးတော့လုပ်နေတယ်ဆိုလို့ရှိရင်အာဆီယံနဲ့အနည်းဆုံးတော့စီးပွားရေးဆက်ဆံမှုကရှိရမယ်လေ။ဒါမှမရှိနိုင်ဘူးဆိုလို့ရှိရင်ကမ်ဘီယာတော်လည်းကိုခက်ခဲနေမယ်။ဟိုဟွန်ဆန်မနီကာဘရူနိုင်းရဲ့ဆိုလို့ရှိရင်ကမ်ဘောဒီးယားမြန်မာပြည်ရဲ့ကျင်းရမယ်လို့ထင်ရတာပေါ့လေကမ္ဘောဒီးယားဥက္ကဋ္ဌဖြစ်တဲ့အချိန်မှာမှအာဆီယံကိုအဆင်ပြေအောင်မဆက်ဆံနိုင်ဘူးဆိုလို့ရှိရင်တော့ကိုယ့်ဘက်ကညံ့လာပဲစီးပွားရေးကိုပြန်မရှိဘူးလူထုကိုပြန်မရှိဘူးပြည်သူပြန်မရှိဘူးတန်းစီကိုပြန်မရှိဘူ
းပြည်တွင်းကတင်းမာမှုတွေနဲ့လူခွင့်ချိုးဖောက်မှုတွေကိုအာဆီယံဖွဲ့ကရှော့ချပေးနိုင်ဖို့အမေရိကန်ပါဝင်ဒီမိုစီလိုလာတဲ့အနောက်နိုင်ငံကြီးတချို့ကမျှော်လင့်ထားကြတာပါအထူးသဖြင့်တော့မြန်မာရေးအာဆီယံဘုံသဘောတူညီချက်၅ချက်ကိုမြန်မာစစ်ကောင်စီဘက်ကလည်းရောလာဖို့တွန်းအားပေးနေကြပါတယ်ဒါပေမဲ့လည်းအင်ဒီဂျီနိုင်ငံတွေရဲ့ပြည်တွင်းရေးမှာအခက်အခဲနဲ့ပဲကြားဝင်နိုင်တဲ့အာဆီယံအဖွဲ့အစည်းနဲ့မြန်မာရေးမှာဖြည့်ရှင်းဖို့ခက်ပါတယ်။အာဆီယံနိုင်ငံတွေကြားမှာလည်းမြန်မာရေးပေါ်မှာသဘောထားတွေကမတူညီကြပါဘူး။သမ္မတဂျိုးဘိုက်ဒန်ရဲ့ဖိအားမှုနဲ့အမေရိကန်အာဆီယံ2 Take 3အစည်းအဝေးကိုဝါရှင်တန် DC မှာတော့မကြာခင်လပိုင်းပြန်ပြုလုပ်ွယ်ရှိပါတယ်။မနစ်ကအမေရိကန်အာဆီယံ Take 3အစည်းအဝေးအပြီးသမ္မတအိမ်ဘီရိုရဲ့တရားထုတ်ပြန်ချက်ထဲမှာတော့အာဆီယံအဖွဲ့ရဲ့ဂျိုးဘန်အားထုတ်မှုတွေကိုထောက်ခံထားပြီးတော့မြန်မာစစ်တပ်ရဲ့အာဏာသိမ်းမှုအကြမ်းဖက်မှုတွေကိုစိုးရိမ်တဲ့အကြောင်းပြောဆိုထားပါတယ်ခင်ဗျာ။
ရန်ကုန်ကလာတဲ့သတင်းကိုခုသားညင်ဦးပြောပြခဲ့တာဖြစ်ပါတယ်။အခုကစပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားတော့မှာဖြစ်ပါတယ်။ဒီတဲကမှရင်ဆုံးတော့မြန်မာနိုင်ငံတဝမ်းကလူခွင့်ချင်းတွေကိုစူးစီးတင်ဆက်ပေးနေတဲ့တိုးတန်အစည်းအဝေးကိုနားဆင်ရမှာပါ။ဒီတစ်ပတ်မှာတော့လေကြောင်းတိုက်ပွဲနဲ့ဆေးပြေးဒုက္ခသည်တွေရဲ့ဘဝအခြေအနေကိုတင်ပြပေးထားပါတယ်။ဒီအစည်းအဝေးကိုတော့ Frontier မြန်မာဝိုင်းတော်သားတွေကစူးစီးတင်ဆက်ပေးထားတာဖြစ်ပါတယ်ဗျာ။
မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်အပတ်စဉ် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero တို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ဒီတစ်ပတ်မှာတော့မြန်မာနိုင်ငံရဲ့အရှိတောင်ဘက်ချမ်းမှာရှိတဲ့စစ်ပေးဆောင်စခန်းတွေကိုစစ်ကောင်စီဘက်ကလေကြောင်းကနေပစ်မှတ်ထားတိုက်ခိုက်မှုတွေလုပ်လာတာကိုတွေ့ရပါတယ်အဲ့လိုတိုက်ခိုက်မှုတွေကြောင့်စစ်ပေးဆောင်တချို့သေဆုံးရတာတွေရှိလာသလိုတခြားစစ်ပေးဆောင်တွေကလည်းသူတို့ရဲ့အလုံးကြုံရေးအတွက်တောတောင်နေတဲ့ကိုထပ်မံထွက်ပြေးတင်းချောင်နေကြရပါတယ်။ဒီဆောင်မကို Frontier မြန်မာရဲ့သတင်းတောက်တွေကစူးစီးတင်ဆက်ထားတာဖြစ်ပါတယ
်။အာဏာသိမ်းမှုကိုစန့်ကျင်တဲ့လက်နက်ကင်တော်လှန်သူတွေနဲ့အနာသိစစ်တဲ့အကြာတိုက်ပွဲတွေပြင်းထန်လာတာနဲ့အမျှစစ်ကောင်စီဘက်ကလေကြောင်းတိုက်ခိုက်မှုတွေကိုပါခက်စစ်စစ်ပြုလုပ်လာပါတယ်။နောက်ဆက်တွဲရလဒ်ကတော့လုံခြုံနယ်လို့ယူဆရတဲ့စစ်ပေးဆောင်စခန်းတွေမှာခိုလုံနေကြတဲ့သူတွေဟာလေကြောင်းကပစ်ခတ်မှုတွေကြောင့်စခန်းတစ်ခုပြီးတစ်ခုစီကိုထွက်ပြေးတိမ်းရှောင်ရင်းအသက်ရှင်တန်ဖိုးရုန်းကန်နေထိုင်နေကြရပါတယ်။နိုင်ငံတော်ကမှလည်းပြင်းထန်တဲ့တိုက်ပွဲတွေကြောင့်စစ်ပေးဆောင်ရသူဦးရီကလည်းမြင့်တက်နေစေပါမတဲကမြန်မာနိုင်ငံအရှေ့တောင်ဘက်ချမ်းမှာရှိတဲ့ကရင်နီပြည်နယ်ဖရူဆူမြို့နယ်မိုးဆူကြီးရွာကဒေသခံတို့ပါ2021ခုနှစ်ဒီဇင်ဘာလအတွင်းကသူတို့ရွာအနီးမှာစစ်တပ်ကအရက်သားပြည်သူ30ကျော်ကိုအစုလိုက်ပြုံလိုက်မိရှို့တပ်ဖြတ်တဲ့ဖြစ်စဉ်ဖြစ်ပွားခဲ့ပြီးတဲ့နောက်မှာတော့သူတို့ဟာရွာမှာမနေရတော့ဘဲဖရူဆူမြို့အနောက်ဘက်ချမ်းကစစ်ဆောင်စခန်းတွေစီကိုသူတို့မိသားစု၄ဦးထွက်ပြေးခိုလုံခဲ့ပါတယ်အဲ့ဒီမှာစစ်ဆောင်မိတလားမပြည့်ခင်ဇန်နဝါရီ19ရက်နေ့မနက်တနာရီဝန်းကျင်မှာတော့သူတို့နေတဲ့ရီခီဘူးစစ်ဆောင်စခန်းပေါ်ကိုစစ်တပ်ကလေယာဉ်နဲ့ပုံကျဲခဲ့တယ်။ဟိုည
နေလာခဲ့။လေယာဉ်လာလို့အမီပိတ်ခဲ့လိုက်ရ။မင်းလည်းပိတ်လိုက်ပြရဆိုတာကြာရပေါ့။ဟိုကြာတဲ့ခါမင်းပိတ်လေပိတ်လေဆိုတာမထားရင်အဲ့ရပေါ်မှာလည်းငုတ်တုတ်ထိုင်နေကြည့်တယ်လို့
။မတဲဟာသူ့ရဲ့နှလားသားရွယ်ကလေးကိုနှုတ်တိုက်ပြီးအေးရဝင်းကျင်းမှာပဲဒီဘုံကျဲတက်ခိုက်မှုနဲ့ကြုံခဲ့ရတာပါမသဲတို့ခိုလုံနေတဲ့စစ်ဆောင်စခန်းမှာလူကြီး400ခန့်ရှိပြီးလေရင်ဘုံကမသဲတို့မူစုကြီးရွာသားတွေခိုလုံနေတဲ့အဆောင်ကြီးပီဒီယာဝင်းကျင်းလောက်မှာကြားရောက်ပောက်ကွဲခဲ့တာပါကျေလောင်တဲ့ပောက်ကွဲတဲ့အတူမြေပြင်မှာ၅ဘေခန့်လက်တဲ့တွင်ကြီးဖြစ်ပေါ်ခဲ့ပြီးမူစုကြီးရွာကအသက်10နှစ်ကျော်အရွယ်မင်းကလေးညီမနှစ်ဦးနဲ့အသက်50ခန့်အရွယ်အမျိုးသားတဦးတို့ဘုံစားထိမှန်သေဆုံးခဲ့ပါတယ်စစ်ဆောင်စခန်းမှာခိုလုံသူတွေဟာအဲ့ဒီနေရာမှာဆက်မနေရတော့ပဲတောတောင်နဲ့အခြားနေရာတွေကိုကစင့်ကလေးကထွက်ပြေးခဲ့ကြရပါတယ်
။အဲ့မှာစစ်ဆောင်စခန်းမှာဆက်နေခိုးတော့ဖြစ်တော့လေတောက်လိုက်လေအဲ့လေးရဲ့တက်ကြတာနဲ့တ ောက်ရခုချီလေတန်းနဲ့ဆဲနေတောက်ဆေးပေါက်ရတယ်အဲ့ဒါကြောင့်ဒီခဲရောပြကြောင်းလာတာအစာဖြတ်တော့မဝေရတော့တောက်သွားပြီဒါနဲ့လာခဲ့တာပေါ့ပစ္စည်းကတော့နမတဲလူအကြီးကြီးတော့မင်းနဲ့ချနာကြတာချက်ပြေးလိုက်တော့ပေါ့
အဲ့ဒီနေ့ကသူတို့စစ်ဆောင်စခန်းအနီးနားတွင်ပုံကျဲခံရတာမဟုတ်ပဲရီခီဘူးစစ်ဆောင်စခန်းကလူမနေသေးတဲ့အခြားအဆောင်တစ်ခုပေါ်ကိုလည်းပုံကျဲရောက်ခဲ့ပါသေးတယ်တိုက်ပွဲတွေမရှိတဲ့အပြင်စစ်ဆောင်စခန်းမှန်တည်တာနေရာတောင်ဘုံကျဲတက်ခတ်ခံရတာကြောင့်ရီခီဘူးစစ်ဆောင်စခန်းအပါဝင်အနားတစ်ဝိုက်မှာရှိနေတဲ့အခြားစစ်ပီးဆောင်စခန်းကစစ်ဆောင်တွေဟာစိုးရိမ်မှုတွေမြင့်တက်ပြီးထိတ်လန့်ရှောင်ပြေးကြတယ်လို့ဖရူဆိုမျိုးအနောက်ဘက်ခြမ်းစစ်ပီးဆောင်ကူညီဆောင်ရွက်ကော်မတီကတာဝန်ရှိသူတို့ကပြောပါတယ
်ခုကအဲ့ဒီစစ်ဆောင်စခန်းတစ်ခုလည်းဖြစ်သွားတော့ကျေခံရတာဖြစ်သွားတော့ဒီတခြားသောစစ်ဆောင်စခန်းတစ်ခုကလည်းအရင်ကြီးတယ်နော်ဒီစစ်ဆောင်စခန်းကလည်းမြင့်ကျတဲ့ခုကလည်းသောထားသောဒီအခြေအမှရှိတဲ့စစ်ဆောင်စခန်းတက်လည်းဒီတက်လည်းရှိကုန်တယ်မနော်အမှန်တကယ်လည်းလည်းခုနကျွန်တော်ပြောတဲ့ဒီတောင်းလေးမျိုးမျိုးဒီတော်မဲလေးမျိုးမျိုးဒီမှာရှိကုန်ကြတယ်ဘုံတော့ဆိုတော့ကျွန်တော်ကတမကျော်လေးလည်းများတော့ဘုံတော့ဒီလိုမျိုးလည်းချေတွေ့လို့ဒီလိုတူပါချင်ရတယ်ဒီဖြစ်ကြောင်ကြတယ်နော
်အထိတ်တလန့်နဲ့ကစင့်ကလေးအထွက်ပြေးခဲ့ကြပြီအခုလိုထက်ဆင့်ရွှေ့ပြောင်းရတာဒီကြောင့်စစ်ဆောင်သူတွေအတွက်အေးတဲ့ရာသီဥတုအတွင်းမှာနေထိုင်နိုင်မှုမိုးကဆောင်အနှွေးတယ်နဲ့စားတောက်ခုံလိုအပ်ချက်တွေအများကြီးရှိတယ်လို့သိရပါဗျ
။ဒီစစ်ဆောင်နေရဲ့အနေထားကတော့လောလောဆယ်ကကျွန်တော်တို့ပြည်နယ်ထဲမှာကဒီစစ်တပ်နေမကဘူးပေါ့နော်ကျွန်တော်တို့ဒီစားဝတ်နေရေးပေါ့ဒါကဝလူသားချင်းစာနာမှုအထောက်ပံ့နေပြက်လက်တာတဲ့တောင်လေးပေါ့နော်ကျွန်တော်စပြီးတော့ခံစားခံရပြီ။ဒါကြောင့်လို့ရှိရင်ကျွန်တော်တို့ကုန်တယ်မှုစီးကြောင်းကငွေကိုတော့ရကောမြို့တော်ကကြံနေတဲ့အချိန်မှာတော့ကျွန်တော်နည်းနည်းပါးပါးအာကျွန်တော်တို့ရပြီးတယ်အခုကတော့လွယ်ကောမြို့ပေါ်မှာစစ်မြေပြင်ဖြစ်သွားတဲ့အတွက်ကျွန်တော်တို့ဒီတခြားပြည်နယ်တွေဒေသတွေကလည်းကုန်စည်စည်မှုတွေကလည်းပြက်လက်တာပေါ့နော်မရှိတော့ဘူးဒီအတွက်သူတို့အတွက်ဒီလူသားချင်းစာနာတဲ့အထောက်ပံ့တွေကလည်းအရေးပေါ်ပေါ့နော်ကျွန်တော်တို့လိုအပ်နေတာရှိတယ
်ကရင်နီမျိုးသားတိုးတက်ရေးပါတီ KNPP ရဲ့အတွင်းရေးမှူးနှစ်ဦးအောင်စံမင်းကလက်ရှိကရင်နီပြည်ကစစ်ဆောင်တွေရဲ့အခြေအနေတွေကိုပြောပြခဲ့တာပါ2022ခုနှစ်တလပိုင်းကစတင်ပြီးကရင်နီပြည်ကိုစစ်တပ်ကလေကြောင်းထိုးစစ်ဆင်မှုတွေပိုလုပ်လာပြီးဘုံကျဲတိုက်ခိုက်မှုတွေကိုအရက်သားပြည်သူတွေရှိနေတဲ့ပြည်နယ်ရဲ့မြို့တော်လွန်ကော်မြို့အပါဝင်ဒီမော့ဆူမြို့ဖရူဆူမြို့နဲ့ဖေကုံမြို့နယ်တွေမှာပြုလုပ်နေတယ်လို့ကရင်နီအမျိုးသားကာကွယ်ရေးတပ်ဖွဲ့ KMDF ရဲ့စီးရီးသတင်းဖော်ပြချက်တွေကသိရပါတယ်အရင်ကကရင်ပြည်ပြည်မှာစစ်ဘေးရှောင်ဥယျာဉ်တသိန်းတသောင်းဝန်းကျင်ရှိရာကနေအခုလေကြောင်းတိုက်ခိုက်မှုတွေကြောင့်စစ်ဘေးရှောင်ဥယျာဉ်6000လောက်တိုးလာတဲ့အတွက်လက်ရှိစစ်ဘေးရှောင်ဥယျာဉ်ကတသိန်း9000ကျော်အထိရှိလာရဲလို့ KNPBC ကသိရပါဗျ။ကရင်ပြည်လိုပဲကရင်ပြည်နယ်အတွင်းမှာလည်း KNU ထိန်းချုပ်နေမြေတွေမှာစစ်ကောင်စီကလေကြောင်းတိုက်ခိုက်မှုတွေပြုလုပ်နေပါဗျ။ဒီဇင်ဘာလအတွင်းကစစ်တပ်ကပြင်းထန်တဲ့ထိုးစစ်ဆင်တိုက်ခိုက်မှုတွေလုပ်ခဲ့တဲ့ KNU တပ်မ6နေမြေအတွင်းကဒီကေကောမျိုးသစ်တိုက်ပွဲတွေကြောင့်ဒုသခံတောင်းနေချီစစ်ပီးတိတ်ဆောင်ခဲ့ရပါတယ်။ကုန်းချောင်းကနေလက်နက်ကြီးနဲ့ပြစ်ခတ်တိုက်ခိုက်မှုတွေနဲ့လေချောင်းကနေဘုံကျဲတိုက်ခိုက်မှုတွေကြောင့်ဒုသခံတွေကဘေးလွတ်ရာစီကိုအစဉ်အဆက်ဆစ်ဆောင်ခဲ့ကြရပါတယ်။ဘူစိန်ကထိုင်းမြန်မာနယ်စပ်ကဆစ်ဆောင်တွေကိုအကူအညီပေးနေတဲ့သူတူပါ
။ဒီကေကောကနေရှိလာတဲ့လူတွေအကုန်လုံးကမဝါကီကိုရောက်ကြတယ်။မဝါကီကိုပြေးရပေါ့။မဝါကီကနေပြေးတဲ့အခါမှာမဝါကီကအကုန်လုံးလူတွေကပြုံသွားတာပေါ့။ရွာပေါင်းတွေအကုန်လုံးပြုံနေမြဝကီရလူတွေကဘလူးကြီးဘလူးလူတွေပြန်ရှောင်နေအဲ့လိုမျိုးတဆင့်ချင်းရှောင်နေရှောင်တော့ဘာလို့ရှောင်တော့အတိတ်ကသူကဒီလက်နက်ကြီး၃နာရီလင်း၃နာရီအောင်ရှောင်ရတာ
နေဆက်အထိစစ်တပ်ဘက်ကထိုးစစ်တိုက်ခိုက်မှုတွေရှိခဲ့တာကြောင့်စစ်ရှောင်အများစုဟာထိုင်းမြန်မာနယ်စပ်တောင်ရင်မြစ်ကမ်းတစ်ပေးမှာကိုယ့်အစီအစဉ်နဲ့ကိုဖြစ်တယ်လို့ပုံရှောင်နေကြတယ်လို့မြစ်ကိုဖြတ်ပြီးထိုင်းဘက်ခြမ်းခိုလုံသူတွေကလည်းထိုင်းစစ်တပ်နဲ့တွေ့မှာဆိုလို့ရှိုးရီကျူတော်ရီတွေမှာစိုးရင်ထိတ်လန့်မှုတွေနဲ့ပုံရှောင်နေကြရပါတယ်။ဘူစိန်ကတော့စစ်ပီးရှောင်သူတွေအတွက်လုံခြုံစိတ်ချရတဲ့နေရာတနေရာရဖို့မျှော်လင့်နေပါတယ်
။အတိတ်ကသူတို့ရှောင်ရမဲ့နေရာပေါ့အတိတ်ကြပေါ့နော်။ဒီကလာဘယ်လောက်ကြာအောင်လဲဆိုတာမသိဘူး။ဒီလိုမျိုးသူတို့ခဏခဏထရှိရတဲ့အခါမှာသူတို့အရန်အခက်ခဲဖြစ်တယ်။တကြီးရုပ်တွေရတဲ့အများကြီးပါတယ်ပေါ့နော်။ကလေးတွေပုံတယ်တွေအဲ့လိုမျိုးတွေပါတဲ့အခါမှာကျတော့အတိတ်ကနေရအတူတရလုံလုံကြုံကြုံနဲ့ရှောင်လို့ရမယ့်နေရပေါ့နော်ဒီနေရကိုမြန်မာဘက်ချမ်းဆွေနဲ့ဒီနေရကိုစစ်ကြောင်းမထူးပဲနဲ့နေတာမျိုးလူတွေကြောင်းမတိုက်ခဲ့ပဲနဲ့နေတာမျိုးလူထိုင်းမဲ့ကျမ်းမာဆွေနဲ့ဒီထိုင်းအာနာပဲနေရလူလက်ခံထားပြီးတာမျိုးလူနားလည်ထားပြီးတာမျိုးလူဆိုရင်တော့ပို့အဆင်ပြေတာပေါ့
စစ်ကောင်စီဘက်ကလေကြောင်းတိုက်ခိုက်မှုတွေနဲ့ပတ်သက်လို့ကရင်နေနဲ့ချင်းတိုင်းဒေသလက်နက်ကင်၃ဘွဲက
စီရေးအရာလေးမပြန်တန်းအောင်ဆောင်တဲ့ဆစ်ဆောင်စခန်းဆေးရုံစခန်းနဲ့စာတင်ကြောင်းတွေလိုနေရာမျိုးတွေကိုနိုင်ငံတကာအမခံမှုနဲ့အရသာပြည်သူတွေကိုအကာအကွယ်ပေးနိုင်တဲ့ဆစ်ဆောင်တွေတတိကျကျတက်မှတ်ပေးဖို့ဇန်နဝါရီ20ရက်စွဲနဲ့ထုတ်ပြန်တောင်းဆိုထားပါတယ်။အဲ့ဒီထုတ်ပြန်ချက်မှာပါဝင်တောင်းဆိုထားတဲ့ KNBB
ရဲ့အတွင်းရေးမှုဝအောင်ဆံမြင့်ကအခုချိန်ကတော့ကျွန်တော်တို့လူပြောမယ်အသက်ဘေးအန္တရာယ်ကတော့ကျွန်တော်တို့တကယ်ကို red line มายောက်နေပြီကျွန်တော်တို့ရာဂိုင်နှုံးရဆိုတော့တရာရာဂိုင်နှုံးတော့ဖြစ်နိုင်တယ်ဒီနေ့အသက်ရှင်နေမယ်နောက်နေ့အသက်မရှိတော့တာတွေအများကြီးဖြစ်သွားနိုင်တယ်ပေါ့နော်ကျွန်တော်တို့ကတော့ right to life ဆိုတဲ့အသက်ရှင်ပိုင်နဲ့လူသားတူအနေနဲ့အဲ့ဒီရဲ့အခွင့်အရေးကတော့ကျွန်တော်တို့ရှိမှာလုံးဝမရှိတော့ပါဘူးအမျိုးသားညီညွတ်ရေးအစိုးရ
NUG ရဲ့လူ့ခွင့်ရေးဝန်ကြီးဌာနကထုတ်ပြန်ချက်မှာတော့နိုင်ငံတွင်းမြို့နယ်ပေါင်း 44 မြို့နယ်မှာလေကြောင်းတိုက်ခိုက်မှုတွေခံရတယ်လို့ဖော်ပြထားပါတယ်လူသားချင်းစာနာမှုအကူအညီတွေပေးနေတဲ့ UNOCHA ရဲ့ဖေဖော်ဝါရီ2ရက်နေ့ထိစာရင်းမှာတော့မြန်မာနိုင်ငံတဝန်းတိုက်ပွဲတွေကြောင့်လူဦးရေ4,300ကျော်ဟာထွက်ပြေးတိမ်းရှောင်ခဲ့ကြတယ်လို့ဖော်ပြထားပါတယ်။မိုးဆူကြီးရွာကမတင်ကတော့သွေးပက်စရာညတညာကိုကြုံရပြီးတဲ့နောက်စိတ်မလုံခြုံမှုတွေကိုခံစားနေရပါတယ်။
ကိုတည်ရလက်တည်ရဆိုင်လက်ကိုပြောတယ်ကိုနီယာကိုအင်းနဲ့ကိုနီယာရဲ့တင်လာရဲ့လို့ပြောချင်တာပေါ့ခုတင်ဆက်ပေးခဲ့တဲ့စီစဉ်ကိုနားဆင်ခဲ့ရလို့ကျေနပ်မယ်လို့ဒိုးအတန်အဖွဲ့သားတွေကမျှော်လင့်ပါတယ်ဒီဆောင်မှာလုံခြုံရေးအခြေအနေတွေကြောင့်နာမည်တချို့ကိုပြောင်းလဲအသုံးပြုထားပါတယ်ဒိုးအတန်ဖတ်စဉ်အတန်လွင့်အစီစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒိုးအတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube အိုင်ဂျွန်တို့ကနေလဲဝင်ရောက်နားဆင်နိုင်မှာဖြစ်သလို VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလဲစနေနေ့ည 9:00 ကနေ 10:00 အထိနဲ့တနင်္ဂနွေနေ့နံနက် 6:00 ကနေ 9:00 အထိမှာလဲနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုအလှူရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero and Dero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်
ဒိုအတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။ဖရိုဒီယာမြန်မာဝိုင်းတော်သားတွေစုစည်းတင်ဆက်ပေးထားတဲ့ဒိုအတန်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။ဗီဒီယိုကနေစနေနေ့ည5နာရီမှာပါသာအစီအစဉ်တွေကိုဝါရှင်တန်ဒီစီမြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ခင်ဗျာ။
VOA မြန်မာဝိုင်းရဲ့ထုတ်လွှင့်ချက်တွေကို Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်သလို iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရသလို သတင်းဆောင်ပါးတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။
VOA American ဇန်နဝါရီ 2019ခုနှစ်ဖေဖော်ဝါရီလ19ရက်စနေနေ့ညပိုင်းမှာပါသောစီဇန်တွေကိုညာ9:00ကနေ10:30မီတာ19:25 30နဲ့လိုင်းလံမီတာ196လောက်ကနေဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်။အခုကစပြီးတော့အပတ်စဉ်ကဏ္ဍတွေကိုဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။အရင်ဆုံးတော့ဟူတမောင်တန်းတင်ဆက်ပေးတဲ့ဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်ကိုတင်ဆက်ပေးမှာပါ။ မြန်မာနိုင်ငံကကီရင်ဂျပန်ပြည်ကုမ္ပဏီထွက်ခွာသွားတဲ့အခါမှာလွယ်လွယ်နဲ့အစားထိုးလို့ရတဲ့လုပ်ငန်းဖြစ်ပါတယ်လို့စစ်ကောင်စီကပြောပါတယ်။နိုင်ငံတကာနိုင်ငံအတွက်နိုင်ငံသားယင်းနှီးမြုပ်နှံမှုရဖို့တလောက်လွယ်ကူပါသလား။ဒီမိုကရေစီလူ့ခွင့်ရေးနဲ့ဘယ်လိုပတ်သက်နေပါသလဲ။နယူးဇီလန်နိုင်ငံမြောက်ပိုင်းမှာရှိတဲ့မက်ဆေးတက်ကတူကပါရာဂူဘွဲ့ကျောင်းသားကိုကျန်ထူးနဲ့ဦးတမောင
မြန်မာနိုင်ငံကနောက်ဆုံးထွက်ခွာသွားတဲ့နိုင်ငံတကာကုမ္ပဏီတစ်ခုကတော့ Kirin Japan ပြည်ကုမ္ပဏီဖြစ်ပါ Kirin ဟာစစ်တပ်ရဲ့ဥပိုင်ကုမ္ပဏီနဲ့ဖက်ဆက်လုပ်ငန်းတရားဖွဲ့စည်းခဲ့ပြီးမြန်မာပြည်ကိုထုတ်လုပ်ခဲ့ပါတယ်စစ်တပ်ရဲ့ဥပိုင်ကုမ္ပဏီနဲ့ငင်းပွားနေတာတွေကိုဖြည့်ရှင်းနိုင်မဲ့ညှို့နှင်းချက်ရှိတော့တဲ့အတွက်အခုလိုဆုံးဖြတ်ရတာဖြစ်တယ်လို့ကုမ္ပဏီကဆိုပါတယ်ဒါပေမဲ့ရင်းနှီးမြှုပ်နှံမှုနဲ့နိုင်ငံခြားဆက်သွယ်ရေးဝန်ကြီးဌာနကတော့ဒါဟာအစားထိုးရလွယ်တဲ့လုပ်ငန်းဖြစ်တယ်ဒီလိုရင်းနှီးမြှုပ်နှံမှုမျိုးဟာထုတ်လုပ်မှုကိုတွန်းအားဖြစ်စေတဲ့ရင်းနှီးမြှုပ်နှံမှု productive investment မျိုးမဟုတ်ပါဘူးလို့ပြောပါတယ်နိုင်ငံခြားရင်းနှီးမြှုပ်နှံမှုတည့်ရဖို့ဆိုတာဒီလောက်ဝယ်ကူပါသလားရင်းနှီးမြှုပ်နှံမှုတည့်ရရဲ့အနက်ရှာဟလာဘလော့ကီရှိပါသလဲ ဒီမိုကရေစီလူခွင့်ရေးကိစ္စတွေနဲ့ဘလို့ပတ်သက်နေပါမလဲဒီပတ်ဒီစီစဉ်မှာဆွေးနွေးပေးဖို့ဖိတ်ခေါ်ထားသူကတော့ကိုချက်ထူးဖြစ်ပါတယ်ကိုချက်ထူးကလေယာစီးပွားရေးဆရာပါလီဘူဘက်ယူဖို့ကြိုးစားနေတဲ့စာရန်ပြုစုနေတဲ့ကျောင်းသားတစ်ယောက်ပါနယူးဇီလန်နိုင်ငံမြောက်ပိုင်းပါမစတမ်နော့ဘူမှာရှိတဲ့မက်ဆီယူနီဗာစီတီမှာပညာသိယူနေသူဖြစ်ပါတယ်ကိုချက်ထူးနဲ့ကျွန်တော်အခုလို Zoom ကနေမေးမြန်းဆွေးနွေးခဲ့ပါတယ်အဲ့တော့မင်္ဂလာပါကိုချက်ထူးရေ
မင်္ဂလာပါဆရာဟုတ်ကဲ့ပါခင်ဗျဟု
တ်ကဲ့ဒီနေ့မြုံနယ်မှုအတွက်ဒီမိုကရေစီနဲ့လူခွင့်ရေးဟာဒါကိုချာလေ့လာနေတဲ့အခါမှာဘလို့ရေးပါလဲဘလို့ရေးပါတာကိုတွေ့ရတယ
်နိုင်ငံတကာဇီနီမြို့နယ်မှုဝင်လာတဲ့အခါမှာအဓိကပြောလင်းတာကတော့နံပါတ်1ဇီနီမြို့နယ်မှုအရင်းကြီးရမယ်နံပါတ်2ကနည်းပညာရမယ်နံပါတ်3ဥမာကျွန်တော်ဈေးကွက်ရမယ်နောက်အလုပ်ကိုင်ခွင့်လန်းတွေရမယ်ပေါ့ဆက်တပြေကျွန်တော်ဒါကျွန်တော်ရဲ့ဇီနီမြို့နယ်မှုကိုလက်ခံတဲ့နိုင်ငံတွေရဲ့အဓိကမျှော်လင့်ချက်ပြီးပေါ့တာဝန်ယူမှုတာဝန်ခံမှုရှိတဲ့ဇီနီမြို့နယ်မှုနဲ့တာဝန်ယူမှုနေတဲ့ဇင်းနိမြုံနမှုတောင်းယူမရှိတဲ့ဇင်းနိမြုံနမှုဆိုပြီးတော့အဲ့လိုမျိုးမျိုးရှိနိုင်တယ်။ Event လို့ company တွေဆိုရင်ပုံမှန်အဖြစ်တော့ကျွန်တော်တို့ကတာဝန်ယူမှုရှိတဲ့ဇင်းနိမြုံနမှုတွေလို့ကျွန်တော်ယူဆလို့ရတာပေါ့။
ဘာလို့ယူဆလို့ရလဲ
။စေကောင်စီကလူအခွင့်အရေးချိုးဖောက်မှုတွေရှိတယ်။အဲ့ဒါလည်းတို့ကတိုးတက်ကောင်းမလာတာမရှိသေးဘူးဆိုပြီးအရင်တော့ကလည်းပြောထားဘူးတယ်။ဒီထွက်ကနေလည်းတို့ပြောတယ်လို့ကျွန်တော်ထင်တယ်။အဲ့တော့တို့ကဒီလူအခွင့်အရေးစံနှုန်းတွေကိုလည်းတန်ဖိုးထားတဲ့ဂျီနီယွန်းနံမှုတွေပေါ့ဆရာ။ဂျီနီယွန်းနံမှုတွေပြောတဲ့အခါမှာသူကွန်ပစ်စီတစ်ခုပေါ့ဆရာ။ဒီအရဆိုရင် BR လေးတစ်ခုတည်းကိုကျွန်တော်ကြည့်လို့မရဘူး။ဒီမှာ chain တစ်ခုလုံးရှိမယ်။သူ့မှာလုပ်နေတဲ့ဝန်ထမ်းတွေရှိမယ်။စသဖြင့်ပေါ့။ဒီလိုခါပါကြရင်ကျွန်တော်ကဒီလူအခွင့်အရေးဒီအပေါ်မှာဝန်ထမ်းတွေပေါ်မှာထားတဲ့လူအခွင့်အရေးစံနှုန်းတွေနောက်ပြီးတော့ဒီစားသုံးသူတွေပေါ်မှာထားတဲ့လူအခွင့်အရေးစံနှုန်းတွေပေါ့။ဒီလိုစံနှုန်းတွေနဲ့ကြည့်ပြီးတော့လုံးမဲ့ company တွေကထွက်သွားမယ်ဆိုရင်ကျွန်တော်တိုင်းပြည်အတွက်တချို့နစ်နာစရာတွေတော့ရှိတယ်။ဥပမာအရင်းကြီးလို့ဆိုရင်အရင်နေ့ကတော့အလွယ်တကူအစားထိုးလို့ရကြရင်ရမယ်။ဒါပေမဲ့ဒီလိုစံနှုန်းနဲ့ဖြစ်လာတဲ့ရှိတဲ့ပြည်စုံတဲ့ဇနီးမြုံနှံမှုတွေအစားထိုးဖို့ဆိုတာကတော့ထင်တော့လွယ်ချင်မှလွယ်လိမ့်မယ်ဆရာအဲ့လိုမျိုး
။ဟုတ်ပါတယ်။ဆိုတော့ကိုချန်ကလေယာဆိုင်ကျွေးမှာထုတ်လုပ်မှုဝန်ဆက်တစ်လျှောက်ကိုလေ့လာနေတဲ့ပါတကူဘွဲအကြောင်းသားတယောက်လည်းဖြစ်တယ
်။ဟုတ်ကဲ့
ဆိုတော့ထုတ်လုပ်မှုဝန်ဆက်တစ်လျှောက်မှာပေါ့ဒီမိုကရေစီနဲ့လူခွင့်ရေးတတိပြောလို့ရှိရင်အဲ့ဒီထုံးလို့မှုဝန်ဆက်တစ်ချောင်းမှာပါနေတဲ့ဆက်ဆက်နေတဲ့လူပုဂ္ဂိုလ်တွေရဲ့သဘောသူတို့သဘောကိုလက်ခံတာသူတို့စာနာကိုဖြည့်ဆည်းပေးတာပြီးရင်သူတို့ကိုလူတယောက်လိုသဘောထားပြီးဆက်ဆက်ဒါတွေကဘလို့ရေးကြည့်လဲကိုကြံလေးလာနေတဲ့လေးလာချက်အရာကိုလည်းနွယ်ပြီးပြောပြပါအောင
်ကျွန်တော်လေးလာတာကတော့ဒီမြန်မာနိုင်ငံမှာရှိတဲ့ကျောင်းရဲ့တံပိုးဝန်ဆက်ကိုကျွန်တော်လေးလာတယ်လေးလာတဲ့အခါကျတော့ဒီတံပိုးဝန်ဆက်မှာပါနေတဲ့အများစုရဲ့အကျိုးစီးပွားတွေကိုရေရှည်ခွင့်ပြုတိုးတက်နိုင်အောင်လုပ်နိုင်မှာပဲကျွန်တော်တို့ကကောမွန်အောင်လုပ်နိုင်မှာဝန်ဆက်ကြီးတစ်ခုကခွင့်ပြုတိုးတက်မယ်ပေါ့ညိုညိုစီချိုးနိုင်ငံတွေကအကြီးသေးကတ္တချက်ရှိတဲ့နိုင်ငံတွေရှိတယ်ဒီဈေးကွက်ကျေကျေမှုတော့ကျွန်တော်အကြီးသေးဆိုလည်းအကြီးသေးပဲဆိုင်ရကောင်းကောင်းထုတ်လုပ်နိုင်မှုလိုတယ်ပေါ့ဒီအဲ့လိုတစ်ခုခုချွင်းလိုက်တာနဲ့ကျွန်တော်တို့ကဒီဝန်ဆက်ကြီးကတိုးတက်ဖို့အတွက်နည်းလေးခက်သွားတဲ့အပိုင်းမှာရှိတယ်စီရင်ကုမ္ပဏီလိုအမျိုးပြောမယ်ဆိုရင်အဲ့လိုပဲအလွယ်တကူအစားထိုးလို့ရပြီပဲလေတချို့အရာတွေကအစားထိုးလို့မရတာကဥပမာအကြီးသေးဆိုရင်အကြီးသေးကိုသူ့လိုသူလောက်ကောင်းနိုင်တဲ့အကြီးသေးမျိုးထုံနိုင်မလားဒါမှမဟုတ်နောက်တစ်ခုကတော့အကြီးသေးထုံလို့နိုင်ရင်တော့ပုံရိပ်ဆိုတာရှိသေးတယ်ဆရာပုံရိပ်ဆိုတာကတော့ကျွန်တော်တို့ဒီဥပမာကီရင်ကနိုင်ငံတကာမှာပုံရိပ်ကောင်းပြီးသားတစ်ခုဆိုရင်နောက်ထပ်ဟိုမတိမထင်ရှားတဲ့ယင်းနည်းညွတ်နံမှုယင်းနည်းရှိတဲ့လူတယောက်ကဝင်ပြီးယင်းနည်းညွတ်နံအောင်တော့ဒီပုံရိပ်ကတော့နေချင်းညာချင်းပြီးဆောက်လို့မရဘူ
းဆိုတော့ဟုတ်ကဲ့ပါဆရာကိုကြလေးလာနေတဲ့အခါမှာကဘာထောက်ထုတ်မှုဝင်ဆက်အရာပြောမယ်ဆိုလို့ရှိရင်ပေါ့ဒီမိုကရေစီတို့လူခွင့်ရေးတို့ကဘလို့ရေးကြည့်တာ
လူခွင့်ရေးကိုတံပိုးထားတဲ့ခွင့်ပြုပြီးနိုင်ငံတွေပေါ့ဆရာကြီးသူတို့ကတော့ပစ္စည်းတစ်ခုကိုကြည့်မယ်ဆိုတဲ့ကကြတော့ဒီပစ္စည်းရဲ့အကြီးအသေးတစ်ခုလေးကိုသူတို့မကြည့်ဘူးဆရာကြီးပစ္စည်းရဲ့လားရအရက်တွေကိုသူတို့ကြည့်တယ်။အဲ့ဒီသက်ဆိုင်ရာဒေသထွက်တဲ့နိုင်ငံတွေရဲ့လူခွင့်ရေးစံနှုန်းတွေဥမာထုတ်လုပ်မှုကဏ္ဍမှာဖြစ်ဖြစ်ဥမာဒီထုတ်လုပ်မှုကနေပြီးတော့ value added လုပ်တဲ့ manufacturing ကဏ္ဍမှာဖြစ်ဖြစ်လူခွင့်ရေးကိုသူတို့ဘလောက်တံပိုးထားကြတယ်လဲဘလောက်ဒီအကျိုးမြတ်တွေကဟိုခွဲပြတဲ့အခါမှာဘလို့ရှိတယ်ဆိုပါတော့ကျွန်တော်ပစ္စည်းတစ်ခုထုတ်လုပ်တယ်ဆိုဒီထုတ်လုပ်တဲ့ဒေသမှာလူတွေကဟိုကိုအကျိုးမြတ်တစ်ခုတည်းကိုထားပြီးတော့လူခွင့်ရေးချုပ်ပေါက်ပြီးတော့ထုတ်လုပ်နေသလားဒါမျိုးတွေသူတို့အများကြီးကြည့်တယ်ဆရာကဘာအတကြီးခွင့်ပြုပြီးနိုင်ငံတွေရဲ့အခြေအနေကိုကြည့်မယ်ဆိုရင်ပေါ့ဒီလိုစံနှုန်းတွေမြင့်မြင့်မားမားတက်မှတ်ထားတယ်လို့သူတို့ရဲ့ဟိုဇင်းနှုန်းကလည်းပုံမှန်ထက်ပိုပေးလိရှိတယ်ပေါ့ဂျီဘူရအဖြစ်ပေါ့ဆရာပိုပေးလိရှိတဲ့အခါကျကျွန်တော်တို့ဒီချိန်မှာဒီဈေးကွက်တွေကိုကျွန်တော်တို့ကရရှိနေမယ်ဆိုရင်တမန်အဖြစ်တော့ဟိုဒီဂရင်းဆက်ကြီးဆောက်လုံးမှာရှိတဲ့ကျွန်တော်တို့ဒီ profit share ရီကဏ္ဍမှာလည်းဇင်းနှုန်းကိုရရနဲ့မြတ်ဒီဂရင်းဆက်မှာပါနေတဲ့ actors တွေပေါ့ actors တွေကလည်းသူ့အနေနဲ့သူ attack လေးရောက်ကိုရနိုင်မဲ့သဘောပေါ်ဆရာရယ်အဲ့တော့ကျွန်တော်တို့ဒီ global value chain တွေ global supply chain တွေနဲ့ချိတ်ဆက်နေတယ်အဲ့လိုဒီဘလို့ဘာလို့အကြီးသေးရှိတဲ့ဈေးကွက်တွေပေါ်ဆရာရယ်အကြီးသေးရှိတဲ့ဈေးကွက်တွေနဲ့ချိတ်ဆက်နေပြီးသားဈေးကွက်ကြီးတစ်ခုကိုကျွန်တော်တို့ကဆုံးရှုံးရမယ်ဆိုရင်ဒီ chain တစ်ခုလုံးမှာရှိတဲ့ပါဝင်ပတ်သက်နေတဲ့လူတွေရဲ့အကျိုးစီးပွားကလည်းဘလို့ဖြစ်ဖြစ်တနည်းမဟုတ်တနည်းကထိခဲ့လာမှာအသေးစားပဲပေါ်ဆရာရယ်ကျွန်တော်တို့အရင်းနှီးမြှုပ်နှံမှုကအလွယ်တကူအစားထိုးလို့ရတယ်ပဲအဲ့လို global chain global value chain တွေ supply chain တွေနဲ့ချိတ်ဆက်ပြီးသားကုမ္ပဏီတွေရဲ့နေရာကိုအလွယ်တကူအစားထိုးဖို့ဆိုတာကတော့နေခတ်သွားတာ
ဟုတ်ပါတယ်ကျွန်တော်ကောင်းပြီကိုကျန်အခုစဉ်းစားနေတဲ့အခုကိုကျန်လေ့လာနေတဲ့တောင်းမှနေပြောရင်ဆိုရင်မူဝါဒတရားမှာဟောအဲ့ဒီလိုဝင်ဆက်ကြီးတစ်ခုလုံးကိုကြည့်ဖို့ဘာကြောင့်အရေးကြီးတာ
မူဝါဒချမှတ်သူတွေဘယ်လိုကြည့်ဖို့လိုနေလဲဆိုတာကတော့ဒီခွင့်ဆက်ထဲမှာပါနေတဲ့လူတွေဟာအကျိုးစီးပွားတစ်ခုအတွက်လူတိုင်းကလုပ်နေကြရတယ်ဆိုတဲ့ဟာကိုသူနံပါတ်၁ကဟိုသူနယ်လီမေးလီရောသလားသတိမထားမိသလားဥပမာဆိုတော့တောင်သူတွေပေါ့စပားထုတ်တဲ့တောင်သူတွေကသူကဟိုစပားစည်းကြီးရဲ့တခြားစံစည်းကြီးရဲ့တခြားပြည်သူတွေအာဈေးကုန်စည်းနှုန်းတက်ပြီးဒုက္ခရောက်ဝင်ပေါ့ဒါပေမဲ့သူတို့မကြည့်တာကကြတော့ဒီတောင်သူတွေရဲ့ဘက်ကမကြည့်ဘူးစပားစည်းမရှိဘဲနဲ့တောင်သူတွေကမချက်တင်နိုင်ဘူးမဆိုင်ပြိုးနိုင်မဆိုင်ပြိုးနိုင်ဒီကွန်ဆက်တစ်ခုလုံးကသူတို့မျှော်မှန်းထားတယ်သူတခြားသူတွေသူကပူကောင်းလာမှာပူဆူးလာတဲ့အကျိုးဆက်တွေရရေးရှိမှာဖြစ်လာနေတာကိုသူတို့မတိကြတာလားတတိမထားမိသလားတော့မတိဘူးဆရာရဲ့ကျေးဇူးရှင်တော်ဦးကြီးမြလို့ပြောနေပြီမြေတကယ်တော့သူတို့လည်းစီပွားရေးလုပ်တာပဲတကယ်တော့ဒီကဏ္ဍကြီးမှာစီပွားရေးလုပ်တာသူတို့အတွက်အကျိုးအမြတ်မရှိဘဲနဲ့ဒီစီပွားရေးကရေရှည်ရက်တည်နေမှာမဟုတ်ဘူးတောင်တူတွေကသူတို့အကျိုးအမြတ်မရှိလို့မထုတ်လုပ်ဘူးဆိုရင်နောက်ပိုင်းဝင်းဆက်ကလည်းဘာမှကောင်းလာတာမရှိတော့ဘူးဆရာအဲ့တော့အကျိုးဆက်ကဒီဖက်မှာထုတ်လုပ်မှုကြတယ်ထုတ်လုပ်မှုကြရတဲ့အကြောင်းဒီပုံစံတော့ပြတ်တက်အောင်ပါတဘောကသူတို့ကဒီလိုအကျိုးဆက်တွေကိုမစနာဘဲနဲ့ရုတ်တရက်ဟိုဘယ်လိုကောင်းလဲမြင်တာတဲ့အခြေအနေလေးတွေပဲစုလည်နဲ့လည်းမူဝါဒလေးတွေပဲကြည့်တဲ့အခါကျတော့ရေရှည်မှာဒီ value chain တစ်ခုလုံးတိုးတက်ဖို့အတွက်ကြတော့အဟံတားကြီးတစ်ခုလုံးပြန်ဖြစ်သွားတာသူတို့ရဲ့မူဝါဒ
မြန်မာနိုင်ငံရဲ့အခြေအနေကမရှောင်မလွဲသာကြုံလာတာရတာပါတရုတ်ရဲ့ဆက်ဆက်လာတာ
ဟုတ်ကဲ့
ဒီမိုကရေစီနဲ့လူ့ခွင့်ရေးကိစ္စတွေကလည်းတရုတ်နဲ့ဆက်ဆက်မှုအများကြီးမူတည်နေတာကိုကျွန်တော်တို့တွေ့ရတ
ယ်ဟုတ်ကဲ့ပါဆရာဟုတ်ကဲ့
ဒါကြောင့်မလို့ထလုံးပုံကွေးတဲ့တခြားတောင်းမှနေကြည့်မယ်ဆိုလို့ရှိရင်ပေါ့နော်တရုတ်ဩဇာကြီးမားလာတာကအကောင်စုဘယ်လိုများပြရမလဲ
ကျွန်တော်အကောင်ဘက်ကိုအရင်ပြောမယ်ပေါ့တရုတ်နဲ့ကျွန်တော်တို့ကဒီနေချင်းနိုင်ငံတွေဖြစ်တယ်နောက်တစ်ခုကတရုတ်ကကမ္ဘာပေါ်မှာအကြီးမားဆုံးဈေးကွက်ဖြစ်တယ်အဲ့တော့ကျွန်တော်တို့ကနေဆက်ချင်းရလဲရှီလီယာဆိုတာဆက်ဆက်မှုရှိတယ်စိုက်ပျိုးရေးလေယာဆိုက်ပျိုးရေးထွက်ကုန်တွေကပျက်စီးလွယ်တဲ့ဟိုထုတ်ကုန်တွေပေါ်ဆရာပစ္စည်းလေထုတ်ကုန်တွေကျွန်တော်တို့မှနီးပညာအရာလည်းအမြင်မှမှပြပအဝေးကိုတင်ပို့ဖို့မရှိသေးတဲ့အချိန်မှာတရုတ်လိုနိုင်ငံဈေးကွက်ကြီးကိုရှိထားတာကျွန်တော်တို့ကတကယ်အခွင့်အလမ်းတစ်ခုပေါ့
ကမ္ဘာအခြေပါဆုံးဈေးကွက်ကြီးနဲ့ကျွန်တော်တို့ကနီးစပ်ဆုံးနေနေရတာ
ဟုတ်ကဲ့ဆရာဒါတကယ်အခွင့်အခြေမှဆုံးအခွင့်အရေးတစ်ခုပေါ့ဈေးကွက်ဘက်ကပြန်ကြည့်မယ်ဆိုရင်ဒါပေမဲ့အာဘက်ကပြန်ပြီးတော့အားနည်းချက်ဘက်ကပြန်ကြည့်ရတဲ့အခါကျတော့တရုတ်ရဲ့မူဘာရတွေကဟိုတိတ်ပြီးတော့မတည်ငြိမ်တာတွေ့ရတယ်ဆရာလေမတည်ငြိမ်တာတွေ့ရတယ်ဆိုတာဥပမာဆိုနေဆက်ဆိုရင်သူတို့ page တွေချင်းပြင်မယ်ဖွင့်စနေစဖွင့်မယ်ဒါပေမဲ့ဟိုတစ်ဖက်ကပြန်ကြည့်တော့လေသူတို့ရဲ့ဒီဘိုးအစိုးရမူဝါဒကတော့ဒီ site တွေထွက်ကုန်နေတာသူတို့အစကလေးကကိုယ်ဝဲဒါတည့်ရွယ်ဝင်သူတို့ပြုံးဝင်ပြီးထားတဲ့ဟာတွေမဟုတ်ဘူးဒီသက်ဆိုင်ရာဒီ data အစိုးရတွေနဲ့နားလည်မှုယူပြီးတော့ပဲကျွန်တော်တို့ကသူတို့ဘက်က informally ဟောသူတို့ကအလွတ်တဘောရောင်းဝယ်နေတဲ့သဘောတော့ပဲရှိတယ်ဆရာလေကျွန်တော်တို့ဘက်ကတော့တည့်ရွယ်တက်ပူနေတာပေါ့အဲ့လိုမျိုးဆိုတဲ့အခါကျတော့ကျွန်တော်တို့ကထုတ်ကုန်တွေထုတ်တဲ့အခါမှာသူတို့ရဲ့ဟိုမူဝါဒအရာပိတ်လိုက်ဖွင့်လိုက်လုပ်တဲ့အခါကျတော့ကျွန်တော်တို့ကဈေးဘွက်ကတည်ငြိမ်တဲ့ဈေးဘွက်တစ်ခုကိုကျွန်တော်တို့မရဘူး။နောက်တစ်ခုကသူတို့စီကနေပြီးတော့ဥပမာဈေးနှုန်းညွှန်းမှုတွေလာမယ်ဆိုရင်လည်းပဲကျွန်တော်တို့ကတာဝန်ယူမှုတာဝန်ခံမှုရှိတဲ့ဈေးနှုန်းညွှန်းမှုရဖို့အတွက်နည်းနည်းအခက်အခဲရှိရဆရာ။ခက်ခဲရှိရသူတို့ကတော့သူတို့အကျိုးစီးပွားရှိဖို့အဓိကဦးစားပေးတယ်။ဥပမာဆိုရင်ကျွန်တော်တို့ဒီဈေးနှုန်းညွှန်းမှုမူဝါဒမှာဘာပြောလဲဆိုရင်သူတို့ဦးစားပေးမူဝါဒထဲမှာတော့တာဝန်ယူမှုတာဝန်ခံမှုရှိပြီးတော့နှစ်ဦးနှစ်ဖက်အကျိုးရှိတဲ့ဂျင်းနီညွန့်နံမှုတွေကိုဦးစားပေးတယ်။တစ်ဖက်ကတော့ရှင်းတယ်ဂျင်းနီညွန့်နံသူ။ဒါပေမဲ့နောက်တစ်ဖက်ကဘာလုပ်လဲဆိုတာကျွန်တော်တို့အရေးကြီး။နောက်တစ်ဖက်ကတော့တကယ်တမ်းဖြစ်တင်တာတော့ပြည်သူပေါ့။ပြည်သူအတွက်အကျိုးရှိတဲ့ဂျင်းနီညွန့်နံတွေလည်းအကျိုးရှိတဲ့မျိုးဖြစ်တယ်နဲ့။ဒါပေမဲ့တကယ်တမ်းကျွန်တော်တို့ဒီဥပဒေစိုးမှုနေပါလာတဲ့အခါကျွန်တော်တို့ဒီအသွေးပြင်အနာရှင်နိုင်ငံတွေမှာတော့နှစ်ဦးနှစ်ဖက်ဆိုရင်တော့အဓိကအကျိုးမြတ်ရနေတာတဦးကဂျင်းနီညွန့်နံသူနဲ့တဦးကတော့လုတ်ပိုင်ခွင့်ရှိသူဆိုတဲ့နေသားမျိုးတော့ရောက်တာပေါ့ကျန်တဲ့ပြည်သူတွေရဲ့အထူးကံစားခွင့်တွေလူအခွင့်အရေးတွေဒါတွေကြတော့သူတို့ကပြည်နေဆိုင်တော့ဘူးအဲ့လိုအခြေအနေမျိုးမှာဆိုရင်တော့ကျွန်တော်တို့ကဒီသူတို့ရဲ့ဇနီးညွန့်နံမှုကပြည်သူအတွက်အကျိုးစီးပွားရှိတာကဟိုနည်းနည်းနည်းလာတဲ့အပိုင်းမှာရှိရတော့ကျွန်တော်တို့မြင်နေအဲ့လိုပဲဆရာ
ခုနကပြောသွားတယ်လို့ပဲတာဝန်ယူမှုတာဝန်ခံမှုရှိတယ်ဆိုတာကတော့ဒီမိုကရေစီလူခွေခုနကကြာစောစောကပြောခဲ့တဲ့ပုံရိပ်မိမိကိုယ်မျိုးရဲ့ပုံရိပ်မိမိနိုင်ငံရဲ့ပုံရိပ်အစားရှိတဲ့ပုံရိပ်တွေပါပါဝင်ပတ်သက်နေပါတယ်အကျိုးရှိဖို့ဆိုလို့ရှိရင်ကျွန်တော်တို့နှုတ်နှစ်ဖက်နော်အကျိုးလည်းရှိတာဝန်ခံမှုတာဝန်ယူမှုလည်းရှိတဲ့နော်စနစ်မျိုးတွေကိုကျွန်တော်တို့တည်ဆောက်မှတာမြန်မာနိုင်ငံရဲ့တိုးတက်မှုဟာအနာဂတ်ရှိမယ်လို့ပြောလို့ရပါတယ်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာအခု
ကျွန်တော်တို့ကျေးဇူးတင်ပါတယ
်ဟုတ်ကဲ့အခုကျွန်တော်တို့ဆွေးနွေးသွားခဲ့တာကတော့နယူးဇီလန်ရောက်ပိုင်းမက်ဆေ့ယူနီဗာစီတီမှာပေါ်တူဂွဲဂျူနီကိုစူးစမ်းနေတဲ့ပေါ်တူဂွဲအကြောင်းကကိုချန်ချူဖြစ်ပါတယ်ကျွန်တော်တမောင်တန်းပါ
ဥတမောင်သားစီစဉ်တင်ဆက်တဲ့ဒီမိုကရေစီလူခွေနဲ့ခေပြန်ကဘာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်အခုတစ်ခါတော့တပတ်အတွင်းထိတ်တန့်ရောက်မြန်မာသတင်းတွေကိုတင်ဆက်ပြမှာဖြစ်ပါတယ်ဆီယာနာသိန်းတစ်နှစ်ပြည့်မြန်မာအခြေအနေအမေရိကန်အောက်လွှတ်တော်မှာဂျာနာပွဲကျင်းပခဲ့ပါတယ်အာနာသိန်းပြီးနောက်စစ်ပီးဒုက္ခတွေနဲ့ဆတိုးပြီးတော့၈သိန်းကျော်ရှိတယ်လို့ဥရသမဂ္ဂကပြောပါတယ်အပြည့်စုံကိုတော့နန်းလောင်နဲ့ကိုဝင်းခမ်းမောင်တို့ကတင်ဆက်ပြထားပါတယ်ခင်ဗျာ
The reason whyMy Prime Minister has
မြန်မာနိုင်ငံကိုရှေ့လာတဲ့တွားခွင့်ရဖို့နဲ့ဂျာကာလာအမျိုးသားညညရဲ့အဆိုအရ NUG နဲ့ပါတွေ့ဆုံခွင့်ရရေးစစ်ကောင်စီရဲ့တဘောတူညီချက်ရဖို့အာဆီယံအထူးကိုယ်စားလှယ်ကမ္ဘောဒီးယားနိုင်ငံခြားရေးဝန်ကြီးပတ်ဆွန်ဟွန်ကဖေဖော်ဝါရီလ18ရက်နေ့မှာပြောပါရယ်အကြမ်းဖက်အဖွဲ့အဖြစ်စစ်ကောင်စီကသတ်မှတ်ထားတဲ့အတွက် NUG နဲ့အာဆီယံအဖွဲ့ကြားဆက်သွယ်ပြောဆိုရမျိုးမရှိသေးဘူးလို့လည်းအာဆီယံနိုင်ငံခြားရေးဝန်ကြီးများအစည်းအဝေးအပြီးသတင်းစာရှင်းလင်းပွဲမှာဝန်ကြီးဆခွန်ကပြောဆိုခဲ့တာပါမြမအရေးနဲ့ပတ်သက်လို့အဖွဲ့ဝင်နိုင်ငံတွေကြားသဘောထားကွဲပြားမှုတချို့ရှိပေမဲ့ဖြေရှင်းနိုင်ဖို့ကြိုးပမ်းနေပါတယ်လို့လည်းဖနွန်ပင်မြို့မှာနှစ်ရက်ကြာကျင်းပတဲ့အာဆီယံနိုင်ငံခြားရေးဝန်ကြီးတို့ရဲ့စီဝေးပွဲအပြီးသတင်းစာရှင်းလင်းပွဲမှာအဲဒီလိုပြောဆိုခဲ့တာပါအာဆီယံအထူးကိုယ်စားလှယ်ကမ္ဘောဒီးယားနိုင်ငံခြားရေးဝန်ကြီးဆွန်ခွန်အနေနဲ့မြမခီးစဉ်အတွင်း NUCC အမျိုးသားညညရဲ့အတိုင်ပင်ခံကောင်စီ NUG ကြားကာလအမျိုးသားညညရဲ့အဆိုအရရွှေကောက်ခံကိုယ်စားလှယ်ရေးနိုင်ငံရေးပါတီရေးနိုင်ငံကိုစားပြုတဲ့အစုအဖွဲ့တွေအရက်ဖက်အဖွဲ့အစည်းတွေအကြမ်းမဖက်အာဏာဖီဆန်တဲ့အဖွဲ့တွေနဲ့လက်နက်ကိုင်အဖွဲ့တွေအားလုံးကိုတွေ့ဆုံတင်တယ်လို့မလေးရှားနိုင်ငံခြားရေးဝန်ကြီးဆိုင်ဖူဒင်အဗ်ဒူလာကလည်းအဲ့ဒီနေ့မှာပဲသူ့ရဲ့ Facebook စာမျက်နှာမှာအကြံပြုရေးသားထားပါတယ်မြန်မာနိုင်ငံမှာသိတာတဲ့တိုးတက်မှုတွေမတွေ့ရတဲ့အတွက်ဒီအဆင့်မြင့်အစည်းအဝေးကိုမြန်မာစစ်ကောင်စီဘက်ကကိုစားပြုတက်ရောက်ခွင့်မရခဲ့ပါဘူးမြန်မာနိုင်ငံရေးမှာတိတာတဲ့တိုးတက်မှုမတွေ့ရသမျှနိုင်ငံရေးအရာကိုစားပြုတဲ့ကိုယ်စားလှယ်ကိုမဖိတ်ဖို့အာဆီယံအဖွဲ့ဝင်နိုင်ငံတချို့ရဲ့တင်ပြမှုအရာအိန်းရှင်ကမ္ဘောဒီးယားနိုင်ငံကမြန်မာစစ်ကောင်စီနိုင်ငံခြားရေးဝန်ကြီးကိုမဖိတ်ဖို့ဆုံးဖြတ်ခဲ့တာဖြစ်ပါတယ
်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့တစ်နှစ်တာကာလအတွင်းအပြစ်မဲ့ပြည်တွေအပေါ်မြန်မာစစ်တပ်ရဲ့ကျူးလွန်မှုတွေဟာရေးတွက်လို့မရနိုင်အောင်ကြီးမားကျယ်ပြန့်နေလို့အမေရိကန်နိုင်ငံခြားရေးဌာနရှေ့အာရှနဲ့ပစိဖိတ်ဒေသဆိုင်ရာအကြီးအကဲဒုလက်ထောက်နိုင်ငံခြားရေးဝန်ကြီးကင်မွိုင်းဖေဖော်ဝါရီ18ရက်အောက်လွှတ်တော်ဌာနပွဲမှာတင်ပြခဲ့ပါတယ်။မြမအကြက်တဲ့စစ်အာဏာသိမ်းတစ်နှစ်ပြည့်ပြီနောက်လို့ဆိုရမယ့်ခေါင်းစဉ်နဲ့အမေရိကန်အောက်လွှတ်တော်အာရှပစိဖိတ်ဗဟိုအာရှဒေသများနဲ့လက်နက်မပြန့်ပွားရေးဆိုင်ရာဆပ်ကော်မတီမှာမြမအရေးဌာနပွဲတရက်ကိုကျင်းပခဲ့တာပါ။အဲဒီဌာနပွဲကိုဒူလက်ထောက်ဝန်ကြီးကင်မွိုင်းနဲ့အမေရိကန်နိုင်ငံကဖွံ့ဖြိုးတိုးတက်ရေးဆိုင်ရာအေဂျင်စီ USAID ဒုတိယအကြီးအကဲခရိတ်ဟတ်တို့တက်ရောက်တင်ပြခဲ့ပါတယ်။အာနာသိမ်းပြီးနောက်ပိုင်းစစ်တပ်ရဲ့လက်ချက်ကြောင့်ကလေးငယ်118ဦးအပါအဝင်တေဆုံးသူ1500ကျော်ရှိခဲ့ပြီးဖမ်းဆီးခံရသူ12000ထဲမှာ900ဝန်းကျင်အခုထိထိန်းသိမ်းခံထားရတာကိုလည်းဒုလက်ထောက်ဝန်ကြီးကင်မွိုင်းကဥပမာပေးပါတယ်။ဒါပြင်ဖမ်းဆီးထိန်းသိမ်းထားသူတွေကိုနှိမ်ပန်းနှိပ်စက်တာ၊လိမ်ပိုင်းဆိုင်ရာစော်ကားတာတွေစစ်တပ်ကကျူးလွန်ခဲ့တယ်ဆိုတဲ့သတင်းတွေအများပြားကြားသိရတယ်လို့လည်းပြောထားပါတယ်။ခရိတ်ဟတ်ကလည်းမြန်မာကိုပေးအပ်ခဲ့တဲ့လူသားချင်းစာနာမှုအကူအညီတွေနဲ့စစ်တပ်ရဲ့လူခွင့်ချိုးဖောက်မှုတွေကိုတင်ပြခဲ့ပါတယ်
။နော်ဝေးနိုင်ငံအခြေစိုက်တယ်လီနော့ဆက်သွယ်ရေးကုမ္ပဏီအနေနဲ့မြန်မာနိုင်ငံကသူ့ရဲ့လုပ်ငန်းကိုရောင်းချတဲ့အခါတုံးဆွဲသူတွေရဲ့အချက်လက်တွေကိုကာကွယ်ထားပါတယ်ဆိုတော့အာမခံချက်မျိုးပေးဖို့တယ်လီနော့အစုရှယ်ယာရှင်အများအပြားကတောင်းဆိုနေကြတယ်လို့ Reuters သတင်းပုံမှာရေးသားထားပါတယ်။နော်ဝေးကုမ္ပဏီကအစုရှယ်ယာ59ရာခိုင်နှုန်းပိုင်ဆိုင်ထားတာပါ။ DNB Asset ManagementStoreburn Assets Management နဲ့ KLP စတဲ့အစုရှယ်ယာရှင်တွေကအဲ့ဒီအာမခံချက်မျိုးပေးဖို့တောင်းဆိုနေတာပါ။တယ်လီနော့ကတော့သူ့ရဲ့ဝန်ဆောင်မှုပေးနေတဲ့သုံးဆွဲသူ18တန်းတို့ရဲ့အချက်လက်တွေထက်ကုမ္ပဏီဝန်ထမ်းတွေကိုအကအကွယ်ပေးဖို့မြန်မာဥပဒေတွေနဲ့အညီလှုပ်ဆောင်ခဲ့ရတယ်လို့ပြောထားပါတယ်။စစ်ကောင်စီပေါ်ဆန့်ကျင်သူတွေရဲ့တယ်လီဖုန်းခေါ်ဆိုချက်မှတ်တမ်းတွေနဲ့တင်းရှောင်နေတဲ့သူတွေရှိရာ200ကိုဖော်ပြတဲ့မှတ်တမ်းတွေကိုရွှဲပေးဖို့စစ်ကောင်စီကတောင်းခံခဲ့တာကြောင့် Telino Pekka Pea Kearelu, Lungjo Yejao Name Mapolure, Telino Wunan Uye Piosu Cheko Gugabi, Raida Trindia Majita Tabare, Yamananga Asushi Arego, Lebanon Chesai, M1 Comunico Yamelo, Telino Pekka Tenya Tabeme, Asushi Amyazugo, Sikang Sine, Sessa Shire, Shibian Piu Comunica by Sema Pitelo, Raida Trin Hana Trinima Popia Kevare.
Set up by Myanmar CY Upai Limited, Myanmar Pia Toloi, Passet Lokainide, Kirin, Japan Comuniga, Myanmar Nangani Tokwa Melutanina Niga, Jinaware, Kiringa, Tu Susha, Nazati Yagainongo, Setane Patamu Machide Comigo, Sonago, now Song Ta Yangchavu, Pinsiniaba, Setaya Upai Comunine, Nimpuani Rarigo, Pishin Hime, Myolinja Machidore, Dwe Kulu, Song Payara Pitello Comiga, Piovare, Ta Vinswa and Toloi Comi Pite, Total Chevron, Down Korea, EOSCO, Tamni Longandole, Yamanangan Longanigo, Shotain Twakwabu, Didi Jinya Tabi, Pipare.
Siana, they meet the Nijore Yalare Chain, Tida Kantapurine Sikansija, Taipuri, Pupiro, Chepian Ladalo, Tida Bansonga, Pime, Pizuria Longyoye, Sawuni in a Jama Yjang, Kemuson, Yinsai Niavare, Shami Damai, Mubi and Yuma, Pidu Kakoye, Tane Sikansija, Kuya Bank, Taipuri, Pintani Biro, Lijangaba, Punje, Takai Lavare.
แล้วในจีวันนี้สมัครเปียบพี่นี่ด้วยทายาทรู้เลยชินเนี่ยพี่รอเนี่ยเองที่ชัวร์ว่ามีลองเกล้าบ้าลิงก์ก็รอดีสุดนะชาวไหนสุดสัตว์ทุเรศมาทราบมาเจอลิงก์นี่เนี่ยล่ะเนาะแต่ลิงก์เนี่ยล่ะเดี๋ยวมูยันยูบอกมาเลยพี่ว่ามันวันนี้มูเกะเยอะกว่าเทมาเลยแต่เราไม่เลิกเอาเนาะมันหอบไม่เยอะกว่าเทมาเจนี่ละ
ทีละเล่ามารอติงการ์เรศกังสีละก้าเอ้าอารมณ์ยินเนี่ยมูเกะมีนะแต่สวยทับเรียนน้ำมาแต่บัวเรศพิลาลาลูติดตาข
lo, kunyi ne du re ka pyo ba de. Pyo long chu thwet pye ni ya de kya pye ne lwe ko twai ka sit shaung ne ni ya ma pyan nai de ba u. Sit pye dukkha de 9000 jaw shi de kyin pye ne de ma le sit kaung si ne KNU tat maha nga a cha chin ne tin ma ni ba de. Myanmar nai ga ma sit tak ka ana taing mi de naw pai patipakha re chaung pi rin o yin swun kwa thwet pye ya du dukkha de a ye twet ha 2 sa to la pi lo 8000 jaw thi yaw la de a twet a ye bo tu da chin san na mu a thaw pa ne le bo pi lo lo a la de lo UNHCR kula tamaga dukkha de myan san ya maha mi nyi yong ga le lat talo pyo so tha ba de.
တပတ် တွင် ထိတ်တန့် အရောက် မြန်မာ သတင်း တွေ ကို နန်း လောင် နဲ့ ကိုင်း ခမ်းမောင် တို့ က စူးစီး တင်ဆက် ပေး ခဲ့ တာ ဖြစ် ပါတယ် VOA က နေ စနေ နေ့ ညပိုင်း မြန်မာ ဘာသာ စီစဉ် တွေ ကို ဆက် ပြီး တော့ အတန် လွှင့် ပေး နေ ပါတယ် အခု တော့ နောက် ဆုံး ရ သတင်း အချင်း ချုပ် ကို တလက် ချိန် ညာ ပေး မှာ ဖြစ် ပါတယ် ခင်ဗျာ ရုရှား သမ္မတ ဗလာဒီမီယာ ပူတင် ဟာ ယူကရိန်း ကို ကျူးကျော် တိုက်ခိုက် ဖို့ စိတ် ပိုင်း ဖြတ် ထား ပြီ လို့ အမေရိကန် သမ္မတ ဂျိုး ဘိုင်ဒန် ကမနေ့ တောက်ကြာနေ့ နေ့လယ် ပိုင်း ကပြောလိုက် ပါတယ် သူ ဆုံး ဖြတ် ထား ပြီ ဆိုတာ ကျွန်တော် သိ သေးကြ ပါတယ် အဲ့လို ယုံကြည် ဖို့ အကြောင်း ရင်း ကျွန်တော် တို့ မှာ ရှိ ပါတယ် လို့ သမ္မတ ဂျိုး ဘိုင်ဒန် ကပြော ပါတယ် ရုရှား နိုင်ငံ ကတော့ မဟာဗျူဟာ မြောက် နျူကလီယာ စီလေချင် မှု ရဲ့ တစိမ့် ပိုင်း အဖြစ် ပက်ထိန် ဒုံးကျည် နဲ့ ခရုစ် ဒုံးကျည် တွေ ကို ဒီကနေ့ ပြစ်လို့ စမ်းသပ် ခဲ့ ပြီးတော့ သမ္မတ ပူတင် နဲ့ ဘယ်လာရုစ် သမ္မတ အလက်ဇန်ဒါ လူကိုရှန်ကို တို့ ကြည့်ရှု ကြည့်ကြခဲ့တယ်လို့ ရုရှား အစိုးရ ကပြောပါတယ် ဆီယနာသိမ်းမှုကို စန့်ကျင်ကန့်ကွက်နေတဲ့ နေပြီးတော့ ဆန္ဒပြပွဲတစ်ခု အတွင်း 2020 ခုနှစ် ဖေဖော်ဝါရီ 19 ရက်နေ့က ရဲတွေ တနက်နဲ့ ပစ်လို့ မမျက်သွက်သွက် ခိုင် ကွယ်လွန်ခဲ့တာ တနည်းဖြင့် အထိမ်းအမှတ် မြန်မာနိုင်ငံ ခြေစိုက် တန်တမန် အဖွဲ့အစည်း တချို့က သူတို့ရဲ့ Facebook စာမျက်နှာတွေမှာ အမှတ်တရ ရေးခဲ့ကြပါတယ် စစ်တပ်ရဲ့ မယူးရဲ ဆန်ပြီး အကြီးကျယ် သွေးစွန်းစေတဲ့ အာဏာ လုယူမှု ကြောင့် ထိခိုက်ခဲ့ရတဲ့ မြောက်များစွာသော အပြစ်မဲ့ ပြည်သူတွေ အတွက် မမျက်သွက်သွက် ခိုင် ဟာ ပထမ ဦးဆုံး အသက် ပေးခဲ့ရသူ ဖြစ်တယ်လို့ မြန်မာနိုင်ငံ ဆိုင်ရာ ဥရောပ သမဂ္ဂ EU အဖွဲ့က ရေးထားပါတယ် စစ်တပ်က အာဏာ သိမ်းချိန် ကတည်းက သေဆုံးခဲ့သူတွေ နဲ့ ကျန်သူ မိသားစုတွေ ကို အမှတ် ရနေပြီးတော့ သူတို့ ကို အလေးနက် ထားပြီးတော့ စာနာတဲ့ အကြောင်း ကို လည်း ပြင်းထန်ရုံ က ရေးထားပါတယ် စစ်တပ်က အာဏာ သိမ်းယူခဲ့တာ တစ်နှစ် ကျော် လာပြီ ဖြစ်ပေမဲ့ လည်း ဆီယနာ သိမ်းမှု ကို လက်မခံတဲ့ စန့်ကျင်ကန့်ကွက်မှု တွေ မြန်မာ နိုင်ငံ အတွင်း မှာ ဆက်ပြီးတော့ ရှိနေဆဲ ဖြစ်ပါတယ် ခင်ဗျာ ဒီ ညအတွက် သတင်း အချင်း ချုပ် ကတော့ ဒီလောက် ပါပဲ ဒီညပိုင်းအတွက် season ထုတ်လုပ်ရေးမှုက အလိမ်မှာဖြစ်ပြီးတော့ အတန်လွန်ပိုင်းဆိုင်ရာ engineer တွေကတော့ El Santos နဲ့ John Walker တို့ဖြစ်ပါတယ် View American အတန်ရဲ့ စနေနေ့ ညပိုင်း မြန်မာဘာသာ season တွေကို မြန်မာစံတော်ချိန် ည 9:00 ကနေ 10:00 အထိ line kilometer 19 25 30 နဲ့ line length meter 190 တို့ကနေ အတန်လွန်ပေးခဲ့တာ ဖြစ်ပါတယ် View ကို နားဆင်တဲ့ အတွက်လည်း ကျေးဇူး တင်ပါတယ် သောရရှင်တွေ အားလုံး ဘေးကင်း လုံခြုံနိုင်တဲ့ ည တညဖြစ်ပါစေဗျာ ကျွန်တော် ကျန်နိုင်ပါ
This program has come to you from the Voice of America, Washington.